Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်2019ခုနှစ်ဖေဖော်ဝါရီလ27ရက်ကြာသပတေးနေ့ညပိုင်း VOA American အတန်ရဲ့အစီအစဉ်တွေကိုည9နာရီကနေ10နာရီထိ American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညပိုင်းအစီအစဉ်တွေကိုကျွန်မများသတင်းအောင်ကတာဝန်ယူတင်ဆက်ပေးပါမယ
်ကျွန်တော်အောင်လင်းဟုပါဒီညနားဆင်ရမယ့်သတင်းတွေမှာတော့မက္ကဆီကိုနိုင်ငံရဲ့နေဆက်မှာသမ္မတ Trump ကအရေးပေါ်အခြေအနေကြေညာထားတာကိုစင်ကာပူဒီမိုကရက်တစ်အများစုဖြစ်တဲ့အောက်လွှတ်တော်ကပြင်ဆင်နေပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ဟာရှစ်သင်းပတ်တဲ့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကုလသမဂ္ဂရုံးချုပ်ညီလာခံမှာတက်ရောက်စကားပြောဖို့ရှိနေပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မဆုမျက်မှောင်နဲ့တူကြေညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနာဆင်ရမယ့်သတင်းလွှာတွေမှာတော့ရခိုင်ပြည်နယ်မှာယင်းနှိမ့်မြုံနံသူတွေကိုဖိတ်ခေါ်ဖို့ရည်ရွယ်ချက်နဲ့ပထမဆုံးအကြိမ်ရခိုင်ပြည်နယ်ယင်းနှိမ့်မြုံနံမှုဆိုင်ရာပွဲ2019ကိုမနေ့ပြန်တောက်ကြနေမှာစပြီးတော့ဖွင့်လှစ်မှာဖြစ်ပါတယ်
။ဒါပေမဲ့တခုရှိတာကနပြောသလိုငပလီလိုတနေရာတဲကလမ်းပန်းခရီးဆက်သွယ်ရေးကလွယ်ကူနေုံတစ်ခုပဲနဲ့မရပါဘူး။တခြားနေရာတွေလည်းဒီလိုမျိုး
ခီးသွွားလုပ်ငန်းကဏ္ဍဆိုင်ရာဆွေးနွေးပွဲမှာပင်တိုင်ဆွေးနွေးသူတူအဖြစ်ပါဝင်မဲ့အမှုပညာနဲ့အထည်လေးဆိုင်ရာပြပွဲစီစဉ်သူအထည်လေးဒီဇိုင်နာ Sunflowers လူမှုစည်းဝါးအဖွဲ့ကဒေါ်ဖြူဤသိမ်းပြောသွားတာပါ။သတင်းပြေဆုံးကိုနောက်ပိုင်းမှနားဆင်ရပါမယ်။ဒီသတင်းလွှာနဲ့အတူတက္ကသိုလ်ပေါင်း30ကျော်ပါဝင်တဲ့2019 American ပညာရေးပြပွဲကိုရန်ကုန်မြို့ American Center မှာဒီကနေ့နေ့လယ်ပိုင်းကကျင်းပခဲ့တဲ့အကြောင်းနဲ့အခြားစိတ်ဝင်စားပွဲရသတင်းလွှာတွေကိုလည်းနားဆင်ရပါမယ်။ဒုတိယပိုင်းနိုင်ယူဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့ညပိုင်းအတွက်သတင်းတွေကိုကိုအောင်လင်းဦးနဲ့မတ်ဆုမြတ်မွန်တို့ကပြောပြပေးပါရှင်။
အမေရိကန်တောင်ပိုင်းနယ်စပ်မှာနိုင်ငံတော်ရေးပေါ်အခြေအနေဖြင့်သမ္မတဒေါ်နယ်ထရန့်ကကြေညာခဲ့တာကိုစင်ခေါ်မဲ့ဆုံးဖြတ်ချက်တည်းရဲ့တင်သွင်းမှုအောက်လွှတ်တော်မှာလူများစုဖြစ်တဲ့ဒီမိုကရက်ကိုယ်စားလှယ်ပြင်ဆင်နေပါတယ်။တက္ကသပြည်နယ်လွှတ်တော်ကိုယ်စားလှယ်ဂျော်ကွင်ကက်စတိုတင်သွင်းတဲ့ဆုံးဖြတ်ချက်ကတော့မနက်ပံတောက်ကြနေလွှတ်တော်မှာတင်သွင်းမှုစီစဉ်ထားပြီးအောက်လွှတ်တော်တစ်ခုလုံးမှာမလလည်ကြရင်မဲခွဲဆုံးဖြတ်နိုင်မယ်လို့လည်းမျှော်လင့်ရပါတယ်။အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကလည်းဆုံးဖြတ်ချက်အမြန်ဆုံးချမှတ်နိုင်အောင်ဒီမိုကရက်နဲ့ရီပပ်ဘလစ်ကန်မတ်တွေပူးပေါင်းထောက်ခံကြဖို့မနေ့နောက်ပိုင်းမှာပဲစာဆောင်ပေးဖို့တိုက်တွန်းထားတာပါ။မက္ကဆီကိုနိုင်ငံရဲ့နေဆက်မှာတတိုင်းကာဖို့သမ္မတထရန့်ကဒေါ်လာ 5.8 ဘီလီယံတောင်းခံခဲ့ပေမဲ့လွှတ်တော်ကနေဆက်လုံခြုံရေးအစီအစဉ်အတွက်ဒေါ်လာ 1.4 နီးပါးအသုံးစရိတ်ကိုသာတည်ပြုခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့သတင်းပတ်ထက်မှာပဲသမ္မတကနေဆက်မှာအရေးပေါ်အခြေအနေကြေညာထားပါတယ်။သမ္မတထရန့်ကတော့ရွှေ့ပြောင်းနေထိုင်သူတွေနဲ့မွေးရစေဝါးတွေနိုင်ငံတွင်းကိုဥပဒေမဲ့ဝင်ရောက်နေရတွေဟန်တားဖို့မဖြစ်မနေတတိုင်းကာဖို့လိုတဲ့အကြောင်းပြောဆိုထားတာပါ။စံကျင်သူတွေကတော့တတိုင်းကာရနာအကုန်ကြများပြီးထိရောက်မှုမရှိတဲ့အကြောင်းနဲ့တတိုင်းကာမဲ့အစားအကောက်ကွန်ရရှိတွေနေဆက်ကိတ်ဒီမှာလွန်ကျွေးဆောက်ကြည့်စစ်စစ်တဲ့ဤပညာတွေအစစ်မြင့်အောင်တိုးမြင့်ဆောင်ရတာကပုံမထိရောက်မှုရှိတဲ့အကြောင်းလဲပြောဆိုထားပါတယ်။သမ္မတရဲ့ကြီးညာချက်ကိုစိန်ခေါ်မဲ့ဆုံးဖြတ်ချက်ဟာဒီမိုကရက်တစ်အများစုနဲ့ထိန်းချုပ်ထားတဲ့အောက်လွှတ်တော်မှာအတည်ပြုနိုင်မဲ့အလားအလာတွေများရင်ပဲထက်လွှတ်တော်မှာတော့အများစုဖြစ်တဲ့သမ္မတရဲ့ Republican Party ဝင်တွေထောက်ခံမှုရမှသာအတည်ပြုနိုင်မှာလဲဖြစ်ပါတယ်။
စီးရီးယားနိုင်ငံမှာဆက်သွေးကြော်တွေထိန်းချုပ်ထားတဲ့လက်ကျန်နေရာတွေပေါ်ထိုးစစ်ဆင်ဖို့အသင့်ပြင်နေတဲ့အမေရိကန်ထောက်ခံတဲ့စီးရီးယားတပ်ဖွဲ့တွေကသူတို့ဖမ်းဆီးထားတဲ့ IS တိုက်ခိုက်ရေးသမားတွေကိုအီရတ်အာဏာပိုင်တွေလက်ကိုလွှဲပြောင်းပေးခဲ့ပါတယ်။လွှဲပြောင်းပေးခဲ့တဲ့အထက်မှာ IS အဖွဲ့ဝင်အီရတ်150ကျော်ပါတယ်လို့အီရတ်လုံခြုံရေးတာဝန်ရှိသူတယောက်က AP သတင်းဌာနကိုပြောကြားခဲ့ပါတယ်။ကာဒလူမျိုးတွေဥဆောင်တဲ့ Syrian Democratic တပ်ဖွဲ့တွေဟာ IS တွေထိန်းချုပ်ထားတဲ့ Bankus မြို့အပေါ်ထိုးစစ်ဆင်နိုင်ဖို့မြို့ထဲကအရတားတွေအလုံးထွက်သွားဖို့စောင့်နေကြတာဖြစ်ပါတယ်။ဘေးကင်းရာထွက်ပြေးနေကြတဲ့အရက်သားတွေ SDF တပ်တွေရှီယာကိုထွက်ပြေးလာကြဆဲဖြစ်တယ်လို့နိုင်ငံတကာပူးပေါင်းတပ်တွေရဲ့ Twitter လူမှုကွန်ရက်ပေါ်မှာရေးသားပါတယ်။ American တပ်တွေထောက်ပံ့ကူညီထားတဲ့ SDF လက်နက်ကိုင်အဖွဲ့ကအမျိုးသမီးနဲ့ကလေးငယ်တွေပါတဲ့ရာနဲ့ချီတဲ့အရက်သားတွေကိုမြို့ထဲကနေစ조사ကဲထုတ်နေပါတယ်။ IS တွေထိန်းချုပ်ထားတဲ့နေရာကနေ truck က10စီးလောက်ထွက်ခွာသွားတာကိုတွေ့ရတယ်လို့မျက်မြင်တွေကပြောပါတယ်။ Iraq ကအများစုဖြစ်တဲ့ဒီ IS တိုက်ခိုက်ရေးသမားတွေဒါမှမဟုတ် IS မိသားစုတွေတထောင်ကျော်လောက်တော့အဲ့ဒီနေရာမှာကျန်နေသေးတယ်လို့အကြီးတန်း SDF တပ်ဖွဲ့ဝင်တယောက်ကပြောပါတယ်။မြို့ထဲမှာရှိတဲ့အရက်သားတွေအလုံးဘေးလွတ်ရာမသွားနိုင်ကြသေးသမျှဒီ IS တွေကိုထိုးစစ်ဆင်ဖို့အတွက် SDF တပ်ဖွဲ့တွေကတုံ့ဆိုင်နေကြပါတယ
်။အမေရိကန်နိုင်ငံထဲမှာချမ်းဖက်ဝါရာဇွန်းနဲ့လူအမျိုးများတည်ချောင်တက်ခဲ့ဖို့ရည်ရွယ်ပြီးလက်နက်တွေအမျိုးများစုဆောင်းခဲ့တယ်လို့အစိုးရရှင်းနေတွေဆွဆွထားတဲ့အမေရိကန်ကမ်းခြေဆောင်တပ်ဖွဲ့ဝင်တူကိုဒီနေ့ရုံးထုတ်ဖို့ရှင်းနေပါတယ်။ ဝါရှင်တန်ဒီစီနဲ့မလမကန်တူနီထိုင်ရန်တက်ခန့်တခုမှလက်နက်ခဲယံအမြောင်များနဲ့အတူမူရီစီဝါတွေပါရှာဖွေတွေ့ရှိခဲ့ပြီးတော့ခရစ်စတိုဖာပေါ်ဟက်ဆန်ကိုရဲတပ်ဖွဲ့ကလက်နက်မူရီစီဝါမှုတွေနဲ့ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲဖမ်းဆီးလိုက်တာပါဒီနေ့ရုံးထုတ်ချိန်မှာတော့တရားရုံးတင်စစ်ဆေးမဲ့အချိန်ထိအာမခံမပေးဖို့အစိုးရရှင်တွေဘက်ကရှောက်လဲလိုက်မယ်လို့လည်းမျှော်လင့်ရပါတယ်အမေရိကန်မှာဆက်ဆက်ပါပါမကြုံဘူးလားအပြစ်မဲ့အရသာအမြောက်များကိုတပ်ဖြတ်ဖို့ရည်ရွယ်ချက်ရှိခဲ့သူဖြစ်တဲ့အကြောင်းလဲတရားလူရှိနေတွေကတရားရုံးကိုတင်ပြထားတာပါအစိုးရလုပ်ငန်းတွေပေါ်တရားမှုရှိဖို့ရည်ရွယ်ချက်နဲ့လူသက်တွေကိုအနေပြုမဲ့ပြည်တွင်းအကြမ်းဖက်ဝါဒီဖြစ်နေလဲဖော်ပြထားပါတယ်ရှာဖွေတွေ့ရှိတဲ့အထက်မှာတော့လက်နက်နဲ့မူရီစီဝါတွေသာမကပြစ်မှတ်ထားအကြမ်းဖက်တိုက်ခိုက်ဖို့လူပြည်တွေရဲ့ဌာနေတိုင်းပြည်ဖြစ်ထူထောင်မှုတိုက်တွန်းထားတဲ့အထောက်အထားတွေကိုတွေ့ရတဲ့အကြောင်းလဲဆွဆွဲထားတာပါကဘာမှာတရားမှမကြံလောက်အောင်တပ်ဖြစ်ဖို့ဇီဝလက်နက်နဲ့တိုက်ခိုက်ဖို့နိုင်ငံတော်ကအစားအသောက်ဖြန့်ဝေရေးစနစ်မှာအစိတ်ခတ်ဖို့အကြံစီတွေကိုတွေ့ခဲ့ရတယ်လို့လဲဆိုပါတယ်လောက်ကျန်တပ်ဖြစ်ဖို့ကြံရွယ်ထားတယ်လို့ဆိုတဲ့ Liberal နိုင်ငံရေးသမားတွေ CNN မှာတော့ Democratic Party အောက်လွှတ်တော်ဥက္ကဋ္ဌ Nancy Pelosi ထက်လွှတ်တော်လူနည်းစုခေါင်းဆောင် Chuck Schumer Democratic Party ကအောက်လွှတ်တော်အမတ် Alexandria Ocasio-Cortez နဲ့သမ္မတလောက်ရွေးချယ်ခံမဲ့ပုဂ္ဂိုလ်တွေလဲတော်တော်များပါဝင်ကြပါတယ် CNN နဲ့ MSNBC ရုပ်မြင်သံကြားဌာနတွေကသတင်းသမားတချို့လည်း CNN မှာပါဝင်ခဲ့တာပါဆိုတာရှင်တွေကတော့သူ့အစီအစဉ်ဟာစိတ်ကူးတက်တက်မဟုတ်ပဲအလေးနဲ့သဘောထားတယ်လို့ယုံကြည်တဲ့အကြောင်းလည်းပြောဆိုထားပါတယ်
American နဲ့တရုတ်နိုင်ငံကြားမှာကုန်သွယ်ရေးဆရာအဆင့်မြင့်တာဝန်ရှိသူတွေဒီကနေ့ Washington မြို့တော်မှာဆွေးနွေးကြမှာဖြစ်ပါတယ်။နှစ်နိုင်ငံကြားကုန်သွယ်ရေးနဲ့ပတ်သက်တဲ့ကဏ္ဍ6ခုမှာသဘောတူညီမှုရနိုင်ဖို့အတွက်နှစ်ဖက်လုံးကတာဝန်ရှိသူတွေစူးစမ်းနေကြတယ်လို့ Reuters သတင်းတစ်ခုမှာဖော်ပြပါတယ်။တရုတ်မှာစီးပွားရေးလုပ်တဲ့နည်းပညာလုပ်ငန်းတွေကသူတို့နည်းပညာကိုတရုတ်အစိုးရကိုမဖြစ်မနေအသိပေးရတဲ့ကိစ္စ။အစိုးရကအထောက်ပံ့ပေးတဲ့ကိစ္စ၊စီးပွားရေးလုပ်ငန်းကြီးတွေရဲ့ Internet ကွန်ရက်ထဲဝင်ပြီးအချက်အလက်တွေခိုးယူတဲ့ကိစ္စစတာတွေပါဝင်တယ်လို့သတင်းထဲမှာပြောထားပါတယ်။နှစ်နိုင်ငံကြားကုန်သွယ်ရေးသဘောတူညီမှုဘယ်နဲ့ရမယ်ဆိုတာမပြောနိုင်ဘူးလို့သမ္မတဒေါ်နယ်ထရမ့်ကအခုသတင်းပတ်စောပိုင်းကပြောကြားခဲ့ပါတယ်ဒါပေမဲ့မလာတရက်နေ့မတိုင်ခင်သဘောတူညီချက်မရခဲ့ရင်တော့နှစ်နိုင်ငံလုံးကတွင်းကုန်ပစ္စည်းတွေအပေါ်တွင်းကုန်ခွန်တွေအပြန်အလှန်တိုးမြင့်ကောက်ခံကြတော့မှာဖြစ်ပါတယ်တရုတ်ကွန်မြူနစ်ပါတီအကြီးအကျယ်အကြံပေးတယောက်ကတော့အမေရိကန်နဲ့တရုတ်အစိုးရကြားမလာစောပိုင်းကုန်သွယ်ရေးသဘောတူညီချက်ရလိမ့်မယ်လို့ပြောကြားခဲ့ပါတယ်ဟွာဝေကုမ္ပဏီဘန်နာရဲ့အကြီးအကဲမန်ဝမ်ဂျိုလည်းအဘရာဒါမမော်ရင်မိလာရဲမှလွတ်လာမဲ့ပုံရတယ်လို့ Central Party School တက္ကသိုလ်တွဲဘက်ပါမောက်ခရှီမောင်ဆောင်းကဟောင်ကောင်ဆွေးနွေးပွဲတစ်ခုမှာအလွတ်သဘောပြောကြားခဲ့ပါတယ်
ကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီဝေမေကန်တန်မြန်မာဘာသာအစီအစဉ်ရဲ့ကြာသပင်းနဲ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါရယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဟာရှေ့သတင်းပတ်တဲ့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကုလသမဂ္ဂရုံးချုပ်ကညီလာခံတစ်ခုမှာတက်ရောက်စကားပြောဖို့ရှိနေပါရယ်ခီးစဉ်နဲ့ပတ်သက်လို့မြန်မာဆွေးရောက်ကတရားဝင်သတင်းထုတ်ပြန်တာမျိုးမရှိပေမဲ့ကုလသမဂ္ဂလက်နက်ဖြတ်သိမ်းရေးညီလာခံမှာတက်ရောက်စကားပြောမှာဖြစ်တဲ့အကြောင်းကုလသမဂ္ဂတာဝန်ရှိသူတူကိုကူကပြီးရိုက်တာသတင်းကဖော်ပြလိုက်တာပါမတိမငင်းချင်းတွေဂျုံနေရတဲ့ရခိုင်ပြည်နယ်ကတိုင်းနယ်ချီရဲ့ရိုင်ဂျာတွေအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ရတဲ့အထိဖြစ်ခဲ့ရတဲ့အတွက်ဝေဖန်နေတဲ့ကုလသမဂ္ဂနဲ့မြန်မာဆွေးရောက်ကြဆက်ဆံရေးမပြေမလည်ဖြစ်နေကြမှာပဲဒေါ်အောင်ဆန်းစုကြည်ဂျနီဗာမြို့ကညီလာခံမှာတက်ရောက်စကားပြောမှာလည်းဖြစ်ပါတယ်မြန်မာဆွေးရောက်ကတော့ရိုင်ဂျာဆိုတဲ့အသုံးအနှုန်းကိုတရားဝင်လက်ခံမထားပေမဲ့ကုလသမဂ္ဂဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့တိကျသဘောတူညီချက်တွေကိုလက်မှတ်ရေးထိုးထားပြီးဒုက္ခသည်တွေကိုစစ်ဆစ်ပြီးပြန်လည်လက်ခံဖို့လဲကတိပြုထားပါတယ်။ရိုဟင်ဂျာတွေပေါ်ပြည်내မှုတွေပါဝင်မြန်မာနိုင်ငံလူခွင့်ရေးအခြေအနေတွေပေါ်ပြင်းပြင်းထန်ထန်ဝေဖန်နေတဲ့ကုလသမဂ္ဂလူခွင့်ရေးထူးခြားစလဲရန်ဟီလီကိုတော့မျက်မျက်တားတားဆောင်ရွက်မှုမရှိဘူးဆိုပြီးပြည်ဝင်ငွေမပေးဘဲညှဉ်းဆန်ထားတာပါ။ဒါပေမဲ့လည်းကုလသမဂ္ဂတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာထူးခြားစလဲကိုတော့မြန်မာနိုင်ငံတွင်းလာရောက်ခွင့်ပြုထားတယ်လို့မြန်မာနိုင်ငံမှာလည်းရုံးဖွင့်လက်ခွင့်ပြုထားပါတယ်။2019ခုနှစ်တည်းရခိုင်ပြည်နယ်မှာအချက်တဲတွေကြောပြန်ကြုံခဲ့ရပြီးနောက်ပိုင်းမြန်မာနိုင်ငံကလူခွင့်ရေးခြေအနေပေါ်ဝေဖန်နေတဲ့အနောက်နိုင်ငံတွေကိုဒေါ်အောင်ဆန်းစုကြည်အသွာလာကျဲခဲ့တာပါ2012ခုနှစ်မှာနောက်ဆုံးအကြိမ်ဖြစ်ဆွစ်ဇာလန်နိုင်ငံကိုဒေါ်အောင်ဆန်းစုကြည်တွားရောက်ချိန်မှာတော့ဆွစ်ဇာလန်အစိုးရနဲ့ရောအပြည်ပြည်ဆိုင်ရာအလို့သမားအဖွဲ့ချုပ် ILO နဲ့ပါတွေ့ဆုံခဲ့ပူပါတယ်
မြန်မာရေးကုလသမဂ္ဂလုံခြုံရေးကောင်စီမှဆွေးနွေးဖို့အမြင့်တဲ့အဖွဲ့ဝင်၃နိုင်ငံဖြစ်တဲ့အမေရိကန်၊ပြင်သစ်၊ဗြိတိန်နဲ့နောက်ထပ်၆နိုင်ငံတို့ကတောင်းဆိုလိုက်ကြပါတယ်။ပြီးခဲ့တဲ့လတည်းမြန်မာနိုင်ငံကို၁၂ရက်ကြာတွားရောက်ခဲ့တဲ့ကုလသမဂ္ဂတွေ့ရမှုချုပ်ရဲ့အထူးကိုယ်စားလှယ် ခရစ်စတင်းရှာနာဘာဂ်နာရဲ့တွေးရှိချက်တွေကိုလုံခြုံရေးကောင်စီမှကြားနာဆွေးနွေးမဲ့အစီအစဉ်ကိုတော့တရုတ်နိုင်ငံကကန့်ကွက်မဲ့အလားအလာရှိနေကြောင်းလဲတန်တမတ်အတိုင်းဝိုင်းကိုကိုးကားပြီးတော့ AFP သတင်းကဖော်ပြခဲ့ပါတယ်။လုံခြုံရေးကောင်စီမှဆွေးနွေးမဲ့အစီအစဉ်ကိုတော့အဖွဲ့ဝင် Belgium, Germany, Poland, Kuwait, Peru နဲ့ Dominican သမရနိုင်ငံတွေကလည်းထောက်ခံထားပါတယ်။အဖွဲ့ဝင်15နိုင်ငံပါဝင်တဲ့လုံခြုံရေးကောင်စီမှဆွေးနွေးဖို့အတွက်အဖွဲ့ဝင်6နိုင်ငံရဲ့ထောက်ခံမှုရဖို့လိုပေမဲ့ဗီဒိုအာနာနဲ့ပယ်ချခွင့်တော့မရှိပါဘူး။ရှေ့သတင်းပတ်ထဲဆွေးနွေးမဲ့အစီအစဉ်ကိုတရုတ်နိုင်ငံကကန့်ကွက်ဖို့အလားအလာရှိပေမဲ့တရားဝင်မဲခွဲဆုံးဖြတ်ဖို့ကြိုးပမ်းမလားဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ပြီးခဲ့တဲ့နှစ်အောက်တိုဘာလတည်းကုလသမဂ္ဂရဲ့အချက်အလက်ရှာဖွေရေးအဖွဲ့ကလုံခြုံရေးကောင်စီမှမြန်မာနိုင်ငံဆိုင်ရာတွေးရှိချက်အစီရင်ခံစာတင်သွင်းရမှာတော့တရုတ်နိုင်ငံကကန့်ကွက်ဖို့ကြိုးစားခဲ့ပေမဲ့မထီရောက်ခဲ့ပါဘူး။2018ခုနှစ်တုန်းကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့လုံခြုံရေးကင်းစခန်းတွေကိုစီးနင်းတိုက်ခိုက်တဲ့အာဆာအစိုးရအုပ်စုကိုမြန်မာလုံခြုံရေးတပ်ဖွဲ့တွေကလိုက်လာရှင်းလင်းမှုကြောင့်အိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုသိမ်းနဲ့ချီတဲ့ရိုဟင်ဂျာတွေထွက်ပြေးခဲ့ရပါတယ်။ဒီအပေါ်မှာကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝိုင်းကဝေဖန်နေကြသလိုလူခွေရချိုးဖောက်မှုကျူးလွန်သူတွေကိုဖော်ထုတ်အရေးယူဖို့ဒုက္ခသည်တွေကိုပြန်လည်လက်ခံဖို့တိုက်တွန်းနေကြပါတယ်။မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အတိအမှတ်ပြုလက်မခံပေမဲ့ဒုက္ခသည်တွေကိုစီးစစ်ပြီးတော့ပြန်လည်လက်ခံမှာဖြစ်ကြောင်းကတိပြုပြောဆိုထားပါတယ်
။အာရှတိုင်းမှာပထမဆုံးလိင်လူရင်းလက်ထပ်ခွင့်ပေးမဲ့ဥပဒေမူကြမ်းကိုထိုင်ဝမ်အာဏာရပါတီကလွှတ်တော်မှာတင်သွင်းဖို့ပြင်ဆင်နေပါတယ်။ဆွေအဖွဲ့ကဒီကနေ့ထုတ်ပြန်လိုက်တဲ့ဥပဒေမူကြမ်းထဲမှာတော့အမျိုးသားအမျိုးသမီးလိန်သူစုံမဲ့သူစုံတွဲတွေအနေနဲ့တာမန်စုံတွဲတွေလိုပဲကလေးမျိုးစားခွင့်အမွေဆက်ခံခွင့်အပါအဝင်အခွင့်အရေးတွေခံစားခွင့်ပေးဖို့လည်းအာမခံထားတာပါဥပဒေကြမ်းကိုတော့ Democratic Progress Party ကလွှမ်းမိုးထားတဲ့လွှတ်တော်ထဲမှာအတည်ပြုနိုင်လိမ့်မယ်လို့လည်းမျှော်လင့်ရပါတယ်2019ခုနှစ်မှာသမိုင်းဝင်ဆုံးဖြတ်ချက်တည်းအနေနဲ့လိန်သူရေးလက်ထပ်ခွင့်ပြုလိုက်တဲ့ထိုင်ဝမ်အခြေခံဥပဒေတရားရုံးကတော့မေလမှာဥပဒေကိုစတင်ကျင့်သုံးဖို့လည်းရည်သက်မှတ်ထားတာပါအမျိုးသားနဲ့အမျိုးသမီးလက်ထပ်ထိမ်းမြှုပ်အစဉ်လာကိုစွဲကင်ထားကြတဲ့ကိုစာဖက်တဲ့အုပ်စုရဲ့အပြင်းထန်ကန့်ကွက်မှုတွေကြားမှာပဲပြီးခဲ့တဲ့နိုဝင်ဘာလတည်းလက်ထပ်ထိမ်းမြှုပ်အတိတ်ပဲဖွင့်ဆိုချက်ကိုထိုင်ဝမ်မှာပြင်ဆင်ဖို့အတွက်လူမှုဆန္ဒခရီးဝယ်ကျင်းပခဲ့ရမှာတော့ရှုံးနေခဲ့ပါတယ်။လိင်လူချင်းလက်ထပ်သူတွေအနေနဲ့တာသမီမွေးဖွားနိုင်တဲ့အတွက်တယောက်တည်းကြံတယောက်ကတာသမီရဲ့အထောက်ပံ့တွေကိုလည်းမရနိုင်တာကြောင့်လိင်လူချင်းလက်ထပ်ခွင့်ဥပဒေကိုအတည်ပြုလိုက်မယ်ဆိုရင်အစိုးရအတွက်ရေရှည်မှာအကုန်ကြရီပုံများနိုင်တယ်ဆိုပြီးတော့လည်းကန့်ကွက်သူတွေဘက်ကထောက်ပြပြောဆိုနေကြတာပါ
။ဘင်္ဂလားဒေ့ရှ်နိုင်ငံမြို့တော်ဒါကာမှာဒီလူနေတိုက်ခန်းတော်တော်များများမိလောင်ကျွမ်းခဲ့လို့80ထက်မနည်းတည်ဆုံးခဲ့ပါတယ်။သမိုင်းဝင်6ခွစားရက်ကွက်မှာဗုဒ္ဓဟူးနေ့ညတုန်းကအထက်မြင့်အဆောက်အဦတစ်ခုကနေစတင်လောင်ကျွမ်းခဲ့တဲ့မိဟာအချိန်တို့အတွင်းမှာပဲအနည်းဆုံးအဆောက်အဦ4ခုကိုမိဆက်လောင်ကျွမ်းခဲ့ပါတယ်။တည်ဆုံးသူတော်တော်များများကအချိန်မီမိလွတ်ရမပြေးနိုင်ပဲအဆောက်အဦတွေထဲမှာပိတ်မိပြီးတည်ဆုံးခဲ့ကြတာလို့မိသက်တောင်းပန်ရှိသူတွေကပြောပါတယ်ရှင်။
ဒီကနေ့ညပိုင်းအတွက်ထိတ်တန့်ရောက်သတင်းတွေကိုကိုအောင်လင်းဦးနဲ့မဆုမြတ်မွန်းတို့ပြောပြပေးခဲ့တာပါအခုတော့သတင်းလွှာတွေကိုစတိုက်ထုတ်လင်းပေးပါမယ်ရခိုင်ပြည်နယ်မှာရင်းနှီးမြှုပ်နှံသူတွေကိုဖိတ်ခေါ်ဖို့ရည်ရွယ်ချက်နဲ့ပထမဆုံးအကြိမ်ရခိုင်ပြည်နယ်ရင်းနှီးမြှုပ်နှံမှုဆိုင်ရာပွဲ2019ကိုတောက်ကြံနေ့မှာစဖွင့်ပြီးစနေနေ့အထိကျင်းပမှာဖြစ်ပါတယ်ရခိုင်ပြည်နယ်နဲ့ပတ်သက်လို့နိုင်ငံတကာကမြင်ထားသလိုပြည်နယ်တစ်ခုလုံးမှာအခြေအနေဆိုးဝါးနေတာမဟုတ်ဘူးဆိုတာကိုမြင်တွေ့စေချင်တာကပွဲလုပ်တဲ့အဓိကရည်ရွယ်ချက်တစ်ခုဖြစ်တယ်လို့ရင်းနှီးမြှုပ်နှံမှုဆိုင်ရာထိတ်တန့်တာဝန်ရှိသူတူကပြောပါရယ်ဒေတာရင်းအေဂျင်စီစနစ်တကျလုပ်မယ်ဆိုရင်ဖြစ်နိုင်ခြေရှိတယ်လို့ပွဲတွင်ဆွေးနွေးပွဲမှာပါဝင်မဲ့သူတူကလည်းမြင်ပါရယ်ကိုကျော်သိန်းကဆက်ပြီးတော့ပြောပြပေးပါရှင
်ရခိုင်ပြည်နယ်မှာဖွံ့ဖြိုးတိုးတက်မှုနဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာအလားအလာတွေအများပြားရှိပေမဲ့အဲ့ဒါတွေကိုလူတော်မှန်းများကမသိကြတဲ့အတွက်ဒါတွေကိုဖော်ထုတ်ပြသခြင်းနဲ့ရည်ရွယ်ချက်နဲ့ဒီလိုပွဲမျိုးလုပ်တာဖြစ်တယ်လို့ရင်းနှီးမြှုပ်နှံမှုနဲ့ကုမ္ပဏီများညွှန်ကြားမှုဦးစီးဌာနဒါကာညွှန်ကြားရေးမှူးချုပ်ဦးအောင်နိုင်ဦးကပြောပြီးတခြားရည်ရွယ်ချက်တွေကိုလည်းရှင်းပြပါရယ်
ကြတော့ကျွန်တော်တို့ကဒီရခိုင်မှာရှိတဲ့ data နဲ့ investor တွေကျွန်တော်တို့ကပုံရင်းကလာမဲ့နိုင်ငံအကြီးကြီးတို့နဲ့ပြည်သက်ကိုမိတ်ဖို့လေးတစ်ခုအမိပေးတာပေါ့တော့သူတို့တော့အနာဂတ်မှာပြည်သက်ကိုရအောင်ကျွန်တော်တို့ကသူပြရကြည့်ရဲ့ပေါ့တတိယတော့ကျွန်တော်ပြည်ထဲမှာရှိတဲ့ခြားတိုင်းတွေကြီးနေတယ်ပေါ့ဗျာအဒီကရှိနေတဲ့မြန်မာနိုင်ငံသားဒီ business man တွေကလည်းဒါရှိနေတဲ့ကျွန်တော်တို့ကဒီ business community နဲ့ချစ်ဆက်ပေးနေတာပေါ့ဒီလိုကျွန်တော်လုပ်တာပါဗျာ
ရခိုင်ပြည်နယ်အထူးသဖြင့်ပြည်နယ်မြောက်ပိုင်းမှာမတိမငြိမ်အခြေအနေတွေဖြစ်ထားပြီးတစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုဒုက္ခတွေအများပြားထွက်ပြေးသွားကြသလိုလက်ရှိမှာလည်းတပ်မတော်နဲ့ရခိုင်လူမျိုးစုလက်နက်ကိုင်အဖွဲ့ AA တို့အကြားတိုက်ပွဲတွေဆက်ဖြစ်နေတာပါနိုင်ငံတကာမြင်မှာလည်းရခိုင်ပြည်နယ်လို့ဆိုရင်တကယ်ကိုအခြေအနေဆိုးနေတဲ့ဒေသကြီးတစ်ခုလို့မြင်နေကြတာကြောင့်ဒီလိုအချိန်မျိုးမှာရင်းနှီးမြှုပ်နှံမှုတွေဝင်လာအောင်ဆွဲဆောင်ဖို့ရည်ရွယ်ချက်နဲ့ဒီလိုပွဲမျိုးလုပ်တာကအချိန်အခါတင်လျော်ပါရဲ့လားဒီမေးခွန်းအပေါ်ဦးအောင်နိုင်ဦးရဲ့အဖြေကတော့
တကယ်တော့အဲ့မှာဖြစ်နေတာကဒီရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့မြို့နယ်နှစ်ခုသုံးခုပါပဲဒီလိုဖြစ်နေတဲ့ လောကီနေနဲ့တော့ဒီနေ့ဆက်ကုန်တူရှိနေတာတကယ်ဖြစ်တာဒီနေ့နဲ့ခုတုံးခုပဲရှိတယ်။ဒါနဲ့ဒီနေ့ကလည်းဒီနေ့နဲ့သူ့ဘာလို့လောကတော့ပြည့်ရှိနေတယ်ပေါ့။ဒါမို့ကျွန်တော်လုပ်ရတာလေဒီခိုင်မှာသူ့ဖြင်ထားတယ်လို့ပြောအများဖြင်ထားတယ်လို့ဒီနိုင်ငံကမီဒီယာတွေမှာပုံပေါ်ထားတယ်လို့ဆိုရမယ့်အခြေအနေပေါ့ဘူးဆိုတာမျက်မြင်ကြည့်ပြီးသူမြင်သွားပြီးနေတာပါ။ဒါကြီးရေတယ်လည်းပါပါတယ်ကြ
။အခုပွဲလုံးမဲ့ငပလီကန်းကြီးအပါအဝင်တခြားနေရာတွေမှာရခိုင်မြောက်ပိုင်းကအခြေအနေတွေရဲ့လွှမ်းမိုးမှုတစ်ခုခုဘာမှမတွေ့ရပဲအေးအေးဆေးဆေးပဲရှိနေတယ်လို့ပွဲတွင်ခီးသွွားလုပ်ငန်းကဏ္ဍဆိုင်ရာဆွေးနွေးပွဲမှာပင်တိုင်ဆွေးနွေးသူတူအဖြစ်ပါဝင်မဲ့အမှုပညာနဲ့အထက်လေးဆိုင်ရာပြပွဲစီစဉ်သူနဲ့အထက်လေးဒီဇိုင်နာ Sunflowers လူမှုစည်းပွားအဖွဲ့ကဒေါ်ဖြူဤသိန်းက VUE ကိုပြောပါတယ်ဒီပွဲကိုအခုလိုအချိန်မှလုပ်တာအချိန်ကတင့်တယ်လို့အပြေအဝမတင်ပေမဲ့လည်းအကောင်းမြင်ဘက်ကကြည့်ပြီးသူကအခုလိုပြောပါတယ
်ဒီပွဲသမားတွေအနေနဲ့ကတော့ဒီလိုရောက်ပြီးတော့ဒီကိုမျက်မြင်တွေ့ပြီးတော့လဲစဉ်းစားကောင်းစဉ်းစားမယ်ဒါပေမဲ့လည်းဟိုဘက်မှာဖြစ်နေတဲ့ဟာတွေနဲ့လည်းရှင်ပြီးစဉ်းစားနိုင်တဲ့အထက်ကြောင့်မလို့တရားရခံလုံးပြီးတော့လက်ရှိအခြေအနေမှာလုံတဲ့နယ်လို့တော့မထင်ပေမဲ့လို့တစ်ဖက်ကလည်းပဲအကောင်းမြင်ဘက်ကတွေးမယ်ဆိုလို့ရှိရင်တော့ဒါဒီဘက်မှာလည်းဒါကလုံတဲ့အတွက်ကြောင့်မလို့ဒီဘက်နေမြေဒေသကတော့ဟိုဘက်နဲ့မတူဘူးဆိုတဲ့ဟာကိုများပြကျင်နေလားလို့လည်းထင်ပါတယ်
ဖေဖော်ဝါရီလ22ရက်ကြာသပတေးနေ့မှာရခိုင်ဝန်ကြီးချုပ်ရဲ့ကြိုဆိုပွဲနဲ့ညစာတက်ခင်းကျွမှုပွဲနဲ့စတင်ပြီးတောက်ကြာနေ့မှာတော့ဖွင့်ပွဲနဲ့အတူနိုင်ငံတော်အတမင်ငံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်မင်းကွန်းပြောမှာဖြစ်ပါတယ်။အဲဒီနောက်ပြည်တော်စုဝန်ကြီးဦးတောင်ထွန်းရခိုင်ပြည်နယ်ဝန်ကြီးချုပ်နဲ့မြန်မာနိုင်ငံဆိုင်ရာဂျပန်သံမတ်ကြီးတို့ကလည်းမင်းကွန်းနေပြောကြားဖို့ရှိပါတယ်။တခြားအစီအစဉ်တွေထဲမှာသဘောတူညီချက် MOU လက်မှတ်ရေးထိုးပွဲအခမ်းအနားတစ်ခုပါသလိုဆွေးနွေးပွဲတွေလုပ်ကြမှာလည်းဖြစ်ပါတယ်။လက်မှတ်ရေးထိုးမဲ့ MOU ကဘာဆိုတာကိုတော့အတိအကျမသိရသေးပါဘူး။ပြည်တွင်းပြည်ပချိတ်ဆက်ဖို့စီစဉ်ထားတဲ့လုပ်ငန်းကဏ္ဍတွေကတော့ငွေမြူရေးနဲ့ငါးဖန်းလုပ်ငန်း၊ဟိုတယ်နဲ့ခီးသွွားလုပ်ငန်း၊စိုက်ပျိုးရေး၊အခြေခံအဆောက်အအုံ၊အိုးအိမ်ချမ်းမြေ၊စွမ်းအင်၊ကုန်ထုတ်လုပ်ငန်းနဲ့စားတောက်ကုန်လုပ်ငန်းတွေဖြစ်ပါတယ်။ဒေသတွင်းမှာအေးချမ်းမယ်၊စင်တကြလုပ်မယ်၊ရေရှည်စီမံကိန်းနဲ့လုပ်မယ်ဆိုရင်တော့အဲ့ဒီလုပ်ငန်းကဏ္ဍတွေကိုအောင်မြင်လို့ဖို့ဖြစ်လာနိုင်ပေမဲ့အခြေခံအဆောက်အအုံပိုင်းအားကောင်းလို့ဖို့တော့လိုတယ်လို့ဒေါ်ဖြူဤသိန်းကပြောပါတယ်။
ဒီလုပ်ငန်းနဲ့ပတ်သက်တဲ့ဒီငားတွေပုံစံတွေဆိုရင်အများကြီးထွက်ပါတယ်တကယ်လုပ်မယ်ဆိုလို့ရှိရင်တော့ဖြစ်နိုင်တယ်ပေါ့နော်ဒါပေမဲ့တခုရှိတာခုနပြောသလိုငပလီလိုတနေရာတဲကလမ်းပန်းခရီးဆက်သွယ်ရေးကလက်ကူနေရုံတခုပဲနဲ့မရပါဘူးတခြားနေရာတွေလည်းဒီလိုမျိုးတွားလာရေးလက်ကူမှလည်းပဲစီးပွားရေးကအဆင်ပြေချောမွေ့မှဖြစ်တာမလို့ဒီဟိုရွာတွေရွာတွေမှာစားနေရေးပဲဝင်နေတဲ့အတွက်ကြောင့်မလို့ရေချိုမရှိတဲ့အတွက်ကြောင့်မလို့မိုးဝင်းမှာရေခံပြီးတော့မှသူတို့တွေတောက်တုံးရေအဖြစ်တုံးရတာတွေတွေ့ရတဲ့အခါကျတော့လေလုပ်ငန်းတကယ်လုပ်မယ်ဆိုလို့ရှိရင်အဲ့ဟာတွေကအရင်ဦးဆုံးဖြစ်ပြီးတော့မှလုပ်မယ်ဆိုရင်တော့အားလုံးကြိုးစင်ပြင်မယ်ထင်တယ်
။ဒီပွဲကိုရခိုင်ပြည်နယ်အစိုးရကဥဆောင်လုပ်တာဖြစ်ပြီးဒိုင်ကာကလူဝတ်တာတွေကိုဝန်ဝန်ကူညီဆောင်ရွက်ပေးတယ်လို့ဥအောင်နိုင်ဦးကပြောပါတယ်။နိုင်ငံတကာဘက်ကတော့ဂျပန်နိုင်ငံပြည်ပဆိုင်ရာပူးပေါင်းဆောင်ရွက်အေဂျင်စီ JICA နဲ့ဂျပန်နိုင်ငံပြည်ပကုန်သွယ်ရေးအဖွဲ့ JETRO တို့ကပံ့ပိုးကူညီကြတာပါ။အခုချိန်ထိစီးရင်ပေးထားသလောက်ပါဝင်တက်ရောက်မဲ့သူ6ယောက်ကျော်ရှိပြီးအဲ့ဒီအထဲမှာနိုင်ငံသားချင်းညီမျိုးနန်းသူတွေနိုင်ငံတကာတန်တမန်အဖွဲ့အစည်းတွေနဲ့စီးပွားရေးအဖွဲ့အစည်းတွေကလူ200ကျော်လောက်တက်ရောက်ဖို့ရှိပြီးကျန်တာကတော့ဒေသခံတွေနဲ့တခြားတိုင်းဒေသကြီးပြည်နယ်တွေကဖြစ်တယ်လို့ဦးအောင်နိုင်ဦးကပြောပါတယ်ခင်ဗျာ
ကိုကျော်ကျော်သိမ်းပါရှင် VOE ကအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ကို Radio ကသာမက VOE Internet ဆာမျက်နှာ burmese.voenews.com မှာနားဆင်နိုင်တယ်လို့ VOE ရဲ့ Facebook ဆာမျက်နှာ VOE Burmese News မှာလည်းကျမတို့အခုထုတ်လွှင့်နေတဲ့တစ်ချိန်တည်းမှာပဲဓာတ်ရိုက်နားဆင်နိုင်ပါတယ်အခုဆက်ပြီးတော့သတင်းလွှာတွေကိုဆက်လက်ထုတ်လွှင့်ပေးပါဦးမယ်မလေးရှားနိုင်ငံရောက်နေတဲ့ရိုဟင်ဂျာမိန်းကလေးငယ်တွေအတင်းအကျပ်အိမ်တောင်ပြုတ်ခိုင်းခံရတာမျိုးတွေကိုတားဆီးအရေးယူပေးဖို့ Fortify Rights လူအခွင့်အရေးအဖွဲ့ကမလေးရှားအာဏာပိုင်တွေကိုတိုက်တွန်းခဲ့ပါတယ်။မလေးရှားရောက်နေတဲ့ရိုဟင်ဂျာအမျိုးသမီးနဲ့မိန်းကလေးငယ်တွေဟာတရားမဝင်နေထိုင်နေရတဲ့အခြေအနေမှုလည်းဥပဒေအရအကာအကွယ်မဲ့ဖြစ်နေတယ်လို့ထောက်ပြပါတယ်။ဒီအကြောင်းကိုကိုသားညုံကစုံစမ်းမေးမြန်းထားပါတယ်ရှင်။
မလေးရှားရောက်နေတဲ့ရွန်ဂျာဒုက္ခသည်တွေဟာမြန်မာနိုင်ငံထိုင်းနိုင်ငံတို့ကတဆင့်နေဆက်ဖြတ်ကျော်ပြီးတော့ရောက်လာသူတွေရှိသလိုအတော်များများကတော့ပင်လယ်ပိုင်းကနေပြီးတော့ဝင်ကြတာပါ။စာဝတ်နေရေးနဲ့ငွေကြေးအခက်အခဲတွေကြောင့်ရွန်ဂျာမိသားစုတွေဟာငယ်ရွယ်တဲ့သူတို့ရဲ့တမိငယ်တွေကိုအတင်းအိမ်အောင်ပြုတ်ခိုင်းပြီးတော့မိသားစုရပ်တည်ရေးအတွက်ဖြည့်ရှင်းနေကြတယ်လို့45 Rights ကထုတ်ပြန်ပါတယ်။ဒါ့အပြင်မလေးရှားနိုင်ငံမှာအိမ်အောင်ပြုတ်ဖို့ဆိုတဲ့အကြောင်းပြချက်နဲ့ရွန်ဂျာအမျိုးသမီးငယ်တွေဟာလူကုန်ကူးခံရသူတွေလည်းဖြစ်လာတယ်လို့ထောက်ပြထားပါတယ်။ဒါကြောင့်လည်းမလေးရှားနိုင်ငံတွင်ရောက်နေတဲ့ရွန်ဂျာအမျိုးသမီးနဲ့မင်းကလေးငယ်တွေကိုအကူအညီပေးကြဖို့တိုက်တွန်းတာဖြစ်တယ်လို့45 Rights အဖွဲ့ရဲ့အမှုဆောင်ညွှန်ကြားမှု Amy Smith က VOA ကိုပြောပါရယ
် we need to find ways to make sure that women and girls have access to opportunities livelihoods သူတို့ရဲ့စာဝင်နေရေးပညာရေးဒီလိုအခွင့်အလမ်းတွေရရှိဖို့နဲ့အခြေခံအဖြစ်သူတို့ကိုအကာအကွယ်ပေးဖို့နည်းလမ်းတွေရှာဖို့လိုပါတယ်ဒါဝန်မလေးရှားအစိုးရအနေနဲ့အလွယ်တကူလုပ်နိုင်မှာပါရှင
်ဒုက္ခသည်တွေကိုအစိုးရအကြောင်းတွေမှာပေးတက်ဖို့နောက်ဆေးရုံတွေမှာကျန်းမာရေးဆောက်ရှောက်ခွင့်ပေးဖို့နဲ့အလောက်ကန်ခွင့်လမ်းတွေပေးဖို့မလေးရှားအစိုးရအနေနဲ့စဉ်းစားသုံးသပ်နေပြီဆိုပြီးတော့မလေးရှားနိုင်ငံရဲ့ဝန်ကြီးကပြောတဲ့အကြောင်း45 rights ရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်ကလေးငယ်တွေကိုအတင်းအိမ်အောင်ချထားတာကိုတားမြစ်ဖို့ဒုက္ခသည်မိသားစုတွေအတွက်ပညာရေးကျန်းမာရေးအလောက်ကန်ခွင့်လမ်းတွေပေးဖို့မလေးရှားစုအနေနဲ့အလျင်မြန်ဆောင်ရွက်ပေးဖို့လိုတယ်ဆိုပြီးတော့မလေးရှားခြေစိုက်တဲ့ Ranger အမျိုးသမီးဖွံ့ဖြိုးရေးကွန်ရက်ကလည်းတိုက်တွန်းနေပါတယ် Ranger အမျိုးသမီးနဲ့ကလေးငယ်တွေဟာဥပဒေအရအကာအကွယ်မဲ့ဖြစ်နေတယ်လို့ Ranger အမျိုးသမီးကွန်ရက်ရဲ့ညွှန်ကြားမှု Sarifa Shakira က VOA ကိုပြောပါတယ်
Rohingya women and girls in Malaysia, first of all, they are not protected under any law because Malaysia is not a signatory to the 1951 Refugee Convention.
အေးဆုံးပြောရရင်မလေးရှားမှာရှိတဲ့ Ranger အမျိုးသမီးတွေမင်းကလေးငယ်တွေအတွက်အကာအကွယ်ပေးဖို့ရာဘာဥတီမှာရှိမနေတာပါပဲ။မလေးရှားနိုင်ငံဟာ1952ခုနှစ်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂသဘောတူညီချက်ကိုလက်မှတ်မထိုးထားပါဘူး။ဒါကြောင့်ဒီအမျိုးသမီးတွေမင်းကလေးငယ်တွေအတွက်အကာအကွယ်ပေးဖို့ဥပဒေဆိုတာမရှိပါဘူး။ဒါကြောင့်လည်းသူတို့ဖြစ်ခဲ့သမျှတွေအပေါ်တရားရေးအရာအရေးယူဖို့အတော်ခက်ပါတယ်။
ယူနီစီယာကုလသမဂ္ဂဘက်ကတော့မလေးရှားမှာရှိတဲ့ရွန်ဂျာဒုက္ခသည်တွေကိုအကာအကွယ်ပေးဖို့နဲ့နေထိုင်စရာတွေပေးဖို့အစီအစဉ်တွေလှုပ်ဆောင်တာမျိုးတော့ရှိပါတယ်။ဒါပေမဲ့လို့အဲ့ဒီရောက်နေတဲ့ရွန်ဂျာအတိုင်းဝိုင်းတစ်ခုလုံးအတွက်လုံလောက်အောင်ဆောင်ရွက်ပေးနိုင်တဲ့အခြေအနေမှာမရှိဘူးလို့ရှာရီဖာကပြောပါတယ်။တချင်ထဲမှာပဲမလေးရှားပြည်သူတွေဘက်ကလည်းမလေးမှာရှိတဲ့ရွန်ဂျာတွေနဲ့ပတ်သက်ပြီးတော့စိုးရိမ်မှုရှိနေတယ်လို့သူကပြောပါတယ်။
People in Malaysia think that Rohingyas want to live in Malaysia forever and asking citizenship.
ရောက်လာရွန်ဂျာတွေကဒီမှာပဲအမြင်နေလိမ့်မယ်မလေးရှားနိုင်ငံသားအဖြစ်ရောတခြားခွင့်ရေးတွေရောတောင်းခံလိမ့်မယ်လို့မလေးရှားပြည်သူတွေကယူဆနေကြပါတယ်တကယ်တော့ကျမတို့ကနိုင်ငံသားဖြစ်ဖို့တောင်းနေတာမဟုတ်ပါဘူးကျမတို့တောင်းနေတာကပညာရေးလိုမျိုးကျန်းမာရေးစောင့်ရှောက်မှုလိုမျိုးအလုပ်လုပ်ကိုင်ခွင့်လိုမျိုးအခြေခံအခွင့်အရေးရပိုင်ခွင့်တွေပါပဲ
45 rights အနေနဲ့အိမ်အောင်သေး Ranger Main Clay နဲ့တွေ့ဆုံမေးမြန်းပြီးတော့ဒီအစီအစဉ်စာထုတ်ပြန်တာဖြစ်တယ်လို့ဆိုပါရယ်အတင်းအိမ်အောင်ပြုတ်ခါရတဲ့ Main Clay တွေဟာအသက်73နှစ်14နှစ်အထိငယ်တဲ့ကလေးငယ်တွေပါပါဝင်တာကိုတွေ့ရပါတယ်တဲ့ဒါကြောင့်မလို့ Bangladesh ဘက်က Ranger ဒုက္ခသည်စခန်းတွေထဲမှာနေထိုင်မှုကြက်တဲနေကြတဲ့မိသားစုတွေဟာသူတို့ရဲ့တမိငယ်တွေကိုမလေးရှားမှာအိမ်အောင်ချထားဖို့လူကုန်ကူးသူတွေကိုငွေပေးပြီးတော့ပို့နေတဲ့အနေအထားအထိပါရောက်လာတယ်လို့အစီအစဉ်ကဖော်ပြပါတယ်45 rights အနေနဲ့ Ranger အမျိုးသမီးတွေနဲ့ပတ်သက်လို့အခြေအနေတွေကိုအခုဒီ Geneva မှာရှိတဲ့ CEDAW အမျိုးသမီးများအပေါ်ခွဲခြားဆက်ဆံမှုလုံးဝပပျောက်ရေးကော်မတီအစည်းအဝေးကိုအစဉ်အစားပြဖို့ထားပြီးမယ်အခုဒီမလေးရှားကိစ္စကိုတော့ထည့်သွင်းနိုင်ခြင်းမရှိပါဘူး။ဒါပေမဲ့လည်း Ranger ဒုက္ခသည်တွေနဲ့ပတ်သက်လို့လက်ရှိမလေးရှားညွန်မောင်းအစိုးရအနေနဲ့ဒီ PRIPCA တွေကြောင့်ထွက်ပြေးလာရတဲ့ဒုက္ခသည်တွေကိုအကူအညီပေးလိုတဲ့သဘောထားရှိနေတာအတွက်သူတို့တင်ပြတဲ့ဒီအခြေအနေကိုမလေးရှားဆွေးရဘက်ကအရေးယူလာလိမ့်မယ်လို့မျှော်လင့်ထားတဲ့အကြောင်းလဲ45 Rest ကပြောပါရခင်ဗျာ။
ကိုတန်းညုံစူးစီးတင်ပြပေးခဲ့တာပါရှင်အခုဆက်ပြီးလာမယ့်စနေညဓာတ်ရိုက်လီလိုင်းစီစဉ်မှာဘာရီဆွေးနွေးကြမလဲဆိုတာကိုအသိပေးလိုပါတယ
်ဒေါ်ရရှင်များရှင်လက်နက်ကင်ပြိပခတွေလူခွင့်ရေးပြဿနာတွေကြုံနေရတဲ့ရခိုင်ပြည်နယ်မှာစီးပွားရေးရင်းနှီးမြှုပ်နှံသူတွေကိုဆွဲဆောင်ဖို့ကျင်းပမဲ့ညီလာခံတစ်ခုကိုဒီသတင်းပတ်ထဲငပလီအပန်းပြေကမ်းခြေမှာ၃ရက်ကြာကျင်းပနေပါပြီရင်းနှီးမြှုပ်နှံမှုတွေနဲ့အတူစီးပွားရေးဖွံ့ဖြိုးမှုတွေအခွင့်အလမ်းတွေဟာရခိုင်ပြည်နယ်အချက်အတဲကိုဖြည့်ရှင်းရမှာဘလောက်ထိထွန်းအားဖြစ်လာနိုင်ပါလဲ။ရင်းနှီးမြှုပ်နှံမှုတွေကြောင့်လက်တလောမှာကိုပဲပြဿနာတွေပေါ်နေတဲ့ဒေသမှာစိန်ခေါ်အခဲဆန်းမှုတွေရောဘာတွေရှိနိုင်ပါသလဲဆိုတာကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ
။လာမယ့်စနေညဓာတ်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ရင်းအခုဆက်ပြီးတော့ထိုင်းမြောက်ပိုင်းမှာစိတ်ကြွဆေးပြားတွေတန်းနဲ့ချီပြီးဖမ်းမိတဲ့အကြောင်းသတင်းလွှာကိုနားဆင်ရပါမယ်။ထိုင်းမြောက်ပိုင်းချင်းရိုင်ခရိုင်အတွင်းမှာစိတ်ကြွဆေးပြား၅သန်းတဲဆောင်လာတဲ့ကားနှစီးကိုဒီကနေ့ထိုင်းရဲတပ်ဖွဲ့ကဖမ်းဆီးခဲ့ပါတယ်။ဒီမူရစ်ဆေးတွေကိုမြန်မာနိုင်ငံကနေတဲဆောင်လာတာဖြစ်ပြီးဖမ်းဆီးမှုအတွင်းမှာတော့မြန်မာနိုင်ငံကအခါတိုင်းရင်းသားတဦးကိုအသေးပြတ်သက်ဖမ်းဆီးခဲ့တဲ့အကြောင်းထိုင်းရဲတပ်ဖွဲ့ကပြောပါတယ်။ထိုင်းခြေဆိုင် VOA မာပိုင်းသတင်းတောက်မတ်အေးမာကသတင်းပေးပို့ထားပါရဲ့ရှင်
။ထိုင်းမြန်မာနယ်စပ်ချင်းထိစပ်နေတဲ့ထိုင်းနိုင်ငံမြောက်ပိုင်းမဲဖားလွန်ဒေသဟာမူရစ်မှောက်ကူအဖွဲ့ရဲ့မူရစ်စေဝါတွေတည်ဆောင်ရအဓိကလမ်းကြောင်းဖြစ်ပါတယ်။မြန်မာနိုင်ငံနယ်စပ်တောလမ်းတွေကနေတည်လာတဲ့အနက်ရောင်စာလာအိတ်ကြီး25လုံးနဲ့မှပါလာတဲ့ဆိတ်ကြွဆေးပြား5တန်းကိုမူရစ်စေကယ်ရီသမားတွေကတစ်စက်လက်ခံပြီးမဲချန်းခရင်ကာလန်တိုင်းဖေဖော်ဝါရီလ21ရက်နေ့မနေ့တနားကြီး40အချိန်လောက်မှာပစ်ကက်ကားနှစ်စီးနဲ့မောင်းနှင်တည်ဆောင်လာခဲ့တာဖြစ်ပါတယ်။ချင်းရိုင်လိုင်စင်နံပါတ်နဲ့ကားနှစ်စီးကိုအမှတ်9နယ်မြေစစ်ဆေးဂိတ်ကစစ်ဆေးဖို့အတွက်တားဆီးခဲ့တဲ့အခါမှာကားမောင်းသူတွေဟာရဲတပ်ဖွဲ့ကိုတနက်နဲ့စတင်ပစ်ခတ်ပြီးမောင်းပြေးခဲ့တယ်ဆိုပြီးထိုင်းရဲတပ်ဖွဲ့ကဆိုပါတယ်။ရဲတပ်ဖွဲ့ဝင်တွေကပြန်လည်ပစ်ခတ်တဲ့အခါမှာတော့ကားတစ်စီးပေါ်ကမောင်းသူကိုချိမှန်ခဲ့ပြီးလမ်းမဘေးကိုထိုးရက်သွားခဲ့ပြီးတဲ့နောက်တခြားကားတစ်စီးမှလည်းကားကိုရက်ပြီးမောင်းသူဟာထွက်ပြေးသွားခဲ့ပါတယ်။တနက်ဒဏ်ရာနဲ့တေဆုံးခဲ့သူဟာထိုင်းတောင်ပေါ်သားလက်မှတ်ကင်ဆောင်ထားတဲ့အသက်29နှစ်အရွယ်အခါတိုင်းရင်းသားတဦးဖြစ်ကြောင်းနာမည်နဲ့တကွထိုင်းရဲတပ်ဖွဲ့ကထုတ်ပြန်ခဲ့ပါတယ်။ပိတ်ဆို့ဖမ်းဆီးမှုတွေကြားကအခုလိုပဲထိုင်းမြန်မာနယ်စပ်ကနေတန်းနဲ့ချီတဲ့စိတ်ကြွဆေးပြားတွေဟာဆက်လက်တေဆောင်လာနေတာနဲ့ပတ်သက်ပြီးထိုင်းမှုရနေနေရဲမှုကြီးချင်နာဖတ်ဆရာရှင်ပြောတော့တာကတော့
ကိုယ်ကြိုက်ကောကနာနိုင်ဘုံမဲ့စုံဘုံကြပ်ပေါ်နဘုံမဲ့ဟင်ကိုရင်းစီဖုန်းနာသကွန်စီဟောင်းရရစစ်
မူရစီဝါနဲ့စစ်ခင်းနေရတဲ့အချိန်မှာမူရရာဇာတွေကစိတ်ကြဆေးပြားတွေကိုတန်းနဲ့ချီပြီးတဲဆောင်လာနေတာပါသူတို့တွေကိုဖမ်းမိနိုင်အောင်အချိန်ယူပြီးထောက်နှံခဲ့ရပါတယ်အရေးကြီးတာကသတင်းအချက်လက်တွေမှန်ကန်ဖို့ပါအခုလဲကြိုတင်သတင်းရထားတာကြောင့်ပိတ်ဆို့ဖမ်းဆီးနိုင်တာပါဆိုပြီးပြောဆိုသွားပါတယ်ခိုင်းဆိုရကပြီးခဲ့တဲ့နှစ်ကုန်ပိုင်းကစပြီးမူရစ်ဆေးဝါးနဲ့ပတ်သက်လို့၃လအတွင်းနှိမ့်နှင်းမယ်ဆိုပြီးစီမံချက်ချလာခဲ့ပါတယ်။လက်ရှိမှာတော့ထိုင်းမြန်မာနယ်စပ်ဖြစ်တဲ့ထိုင်းမြောက်ပိုင်းကိုတော့မူရစ်ဆေးဝါးနှိမ့်နှင်းရေးစစ်ဆင်ရေးဇုံဖြစ်သတ်မှတ်ပြီးမူရစ်ဆေးဝါးတွေကိုနေ့စဉ်ဖမ်းဆီးနေတာလည်းဖြစ်ပါတယ်ရှင်
။ထိုင်းချီဆိုင် VUE မြန်မာပိုင်းသတင်းတောက်မှအေးမှသတင်းပေးပို့ထားတာပါ။တော်တော်ရှင်တို့အခုနားဆင်နေကြရတာက VUE မြန်မာပိုင်းရဲ့ကြာတာပရိနည်းညပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။အခုဆက်ပြီးတော့နားဆင်ရမယ့်သတင်းလွှာမှာတော့ American ပြည်ထောင်စုမှာအဆင့်မြင့်ပညာသင်ကြားလူတွေမြန်မာလူငယ်ကျောင်းသူကျောင်းသားတွေအတွက်ပညာရေးဆိုင်ရာအခွင့်အလမ်းကောင်းတွေရစေဖို့ပညာရေးပြပွဲကိုနှစ်စဉ်စီစဉ်ကျင်းပပြီးတဲ့အကြောင်း American သံမတ်ကြီး Scott Marcio ကပြောပါတယ်တက္ကသိုလ်ပေါင်း30ကျော်ပါဝင်တဲ့2019 American ပညာရေးပြပွဲကိုရန်ကုန်မြို့ American Center မှာဒီကနေ့နေ့လယ်ပိုင်းကကျင်းပခဲ့တာပါဒီကြောင်းကိုကိုယ်တိုင်တွားရောက်သတင်းယူခဲ့တဲ့ VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်
။2019အမေရိကန်ပညာရေးပြပွဲကိုရန်ကုန်အမေရိကန်စင်တာမှာဖေဖော်ဝါရီ27ရက်ကကျင်းပခဲ့တာပါ။ဒါနှစ်တိုင်းလုံးတဲ့ပွဲတစ်ခုဖြစ်သလိုဒီလိုလှုပ်ရတာကလည်းကောင်းမွန်တဲ့အမေရိကန်ပညာရေးစနစ်နဲ့လူငယ်တွေကိုထိတွေ့စေခြင်းလို့ဖြစ်ကြောင်းအမေရိကန်သံမတ် Scott Marcio ကပြောပါတယ်
။ Well, we're having this university fair because it's an opportunity for students who are thinking about studying.
ကျွန်တော်တို့ခုလိုပညာရေးပွဲလုပ်ရတာကအမေရိကန်မှာကျောင်းတက်ချင်တဲ့ကျောင်းသားတွေ၊အမေရိကန်တက္ကသိုလ်တွေကကျောင်းကိုယ်စားလှယ်တွေနဲ့တိုက်ရိုက်တွေ့ဆုံပြီးကျောင်းရဲ့အသေးစိတ်အချက်လက်မေးမြန်းလို့ရအောင်ပါ။အဲဒါကြောင့်ကျောင်းသားတွေပို့ပြီးအမေရိကန်မှာပညာသင်နိုင်မှုကောင်းတဲ့ပညာရေးစနစ်ကနေအခွင့်အလမ်းတွေရနိုင်မှုကျွန်တော်တို့သူတို့ကိုတွန်းအားပေးနိုင်အောင်ကြိုးစားနေတာပါ
။ပါဝင်ပြသရေးတက္ကသိုလ်34ခုထဲမှာဒေတာကောလိပ်ကျောင်းတွေနဲ့အစိုးရတက္ကသိုလ်တွေအများဆုံးပါဝင်ပါတယ်။ထူးခြားတဲ့ကျောင်းသားတွေကိုပညာသင်ဆုပေးပြီးကျောင်းအခကိုလည်းလျှော့ချပေးရတာကဒီပွဲရဲ့ထူးခြားချက်ဖြစ်နေရလို့ရန်ကုန်အကယ်ဒမီကျောင်းသားကိုခန့်ဝေရန်ကပြောပါတယ်
။ဒီနေ့ပွဲမှာတချို့ကျောင်းတွေကမထင်ရဘဲနဲ့ဟိုဟာ scholarship ပေါ့ပတ်စံအမှတ်ကောင်းပတ်စံလျှော့ပေးတာပေါ့လျှော့ပြီးတော့ကျောင်းစီနည်းနည်းတက်တာနဲ့ပူထင်လောက်တဲ့ပူတက်တာပေါ့အကြောင်းချို့ကြောင်းလားတော်တော်များအဲ့အားလေးကကောင်းပါ
ကျောင်းသားဗီဇာကိုဘယ်လိုလျှောက်ထားရယူနိုင်လဲဆိုတာနဲ့ပတ်သက်ပြီးမေးမြန်းသိရှိနိုင်ဖို့အတွက်လဲအမေရိကန်ပညာရေးအတိုင်ပင်ခံဌာနအရာရှိတဦးကဒီနေ့ပွဲမှာလာရောက်ရှင်းပြပေးပါတယ်ဖေဖော်ဝါရီ19ရက်တုန်းကလဲဒီပညာရေးပြပွဲကိုမန္တလေးဂျက်ဖာဆန်စင်တာမှာအမေရိကန်တာဝန်ကဦးစီးပြီးကျင်းပခဲ့ပါသေးတယ်
ကိုယ်စောထက်တင်ပြပို့ထားရပါရှင်။ VOE ကိုအင်တာနက်ကနေပြီးဝေဖန်ကြံပေးစာတွေပေးပို့လို့တဲ့သောတာရှင်တွေနားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့တဲ့ဆိုရင် VOE email လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာတိုက်ကနေဆက်သွယ်လို့ရင်တော့ VOE American အသံမြန်မာပိုင်းစီစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တစ်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒ ဒုတိယနိုင်ဘွဲမှာလိုင်းလံမီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နိုင်ကနေ9နိုင်အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နိုင်ခွဲကနေ9နိုင်အထိအစီအစဉ်ကိုတော့လိုင်းတို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းစီစဉ်ရဲ့ကြာသာပရိနိညာပိုင်းထုတ်လင်းချက်တွေကိုည10နာရီအထိလိုင်းဒိုမီတာ19 25နဲ့32တို့ကနေဆက်လက်ပြီးတော့ထုတ်လင်းပေးနေပါတယ်။အခုဒုတိယပိုင်းနိုင်ရွဲအစီအစဉ်မှာအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကျန်းမာရေးကဏ္ဍမြမရေးသုံးသက်ချက်နဲ့အတူတိုင်းရင်းသတင်းလွှာကဏ္ဍမှာရှမ်းပြည်မြောက်ပိုင်းကြောင်မဲမြို့နယ်ရှမ်းလက်နက်ကင်တပ်ဖွဲ့အချင်းချင်းတိုက်ပွဲဖြစ်ပွားလို့ဒေသခံရာကနေနေရက်ကနေထွက်ပြေးတင်းရှောင်နေရတဲ့အကြောင်း
အခုလောကျတော့ကြောင်မဲမြို့နယ်ထဲမှာစိုက်ပွဲတွေတော်တော်ကြီးကိုပြင်းပြင်းထန်ထန်ဖြစ်နေရပေါ့နော်။ဒီဝေးချောင်းလေးကိုယ်တိုင်ကလည်းပဲစောင်းတွင်းကိုအန်တီနေနဲ့အပက်လူပြီးပြေးနေရတာပေါ့
။ရှမ်းပြည်ပူပေါင်းဆောင်ရွက်ရေးကော်မတီ SSGAC နဲ့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ပြောခွင့်ရဆိုင်းလိပ်ပြောသွားတာပါ။တိုင်းရင်းသတင်းလွှာကဏ္ဍမှာအပြည့်အစုံကိုနှားဆင်ရပါမယ်။အခုရင်ဆုံးတော့ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာအစုလိုက်ဝက်သက်ကာကွယ်ဆေးအခမဲ့တိုးထိုးပေးနေတဲ့အကြောင်းကိုတင်ပြထားပါရစေ။ရန်ကုန်တိုင်းဒေသကြီးကမြို့ခုနှစ်မြို့မှာပြီးခဲ့တဲ့တနင်္ဂနွေနေ့ကစပြီးရှေ့ပတ်ကြာသာပရိနေအထိ6လကနေ15နှစ်အရွယ်တွေကိုအခုလိုအပိုဆောင်ဆေးထိုးပေးနေတယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်။ဘာကြောင့်အခုလိုဒီပြင်းထန်တဲ့ယောဂအတွက်အရေးပေါ်သဘောမျိုးအစုလိုက်ထိုးပေးနေရတာပါလဲ။ဒီယောဂဖြစ်လာရင်ဘယ်လိုသိရှိနိုင်ပြီးဘယ်လိုကုသကာကွယ်သင့်ပါသလဲ။ဒီအကြောင်းကိုကလေးအထူးကုနဲ့ဆေးတက္ကသိုလ်တက်ကလေးကျန်းမာပညာဌာနအငိမ့်စားဌာနမှူးပါမောက်ခဒေါက်တာဆိုးဝင်းကိုကိုဝင်းမင်းကမေးမြန်းပြီးတော့တင်ပြပေးထားပါရဲ့ရှင်။
โอเคคลีทุกสยามวงศ์จีเนี่ยปมขะดอกเตอร์ซอเวครับเรารู้ดีวัตตกากวยซีโกอี้บ่อณีทาမျိုးบ่เนาะอสุไลอภิญไลดียางกงตั่วไว้มาทูไปနေတယ်လို့ကြားပါတယ်ဆယ်ဘာကြောင့်မလို့အခုလိုမျိုးအေးဘော်သဘောทูไปရလဲဆယ်အ
ခုတလုံးมาဒီวัตตဖြစ်တဲ့คลีนี่ညာလာတော့
ကိုရတော့ရှိတယ်လို့ပြောတယ်ကျွန်တော်တို့ပါဝင်နေမှာတော့ဒီပါမီဆေးရုံมาဆိုလဲနေတိုင်းတွေ့နေပါတွေ့နေပါဒီတက်လက်ကားနေมาတာတော့ဘောเนา
ะวัตตကိုစက်မှုတွေရှိတယ်ဘာတက်ကိုကာယောဂအတွင်းမနောဖြစ်ပါလေပေါ့အဲအဲ့ဒါကြောင့်မလို့ဒီရေးပေါ်အနေနဲ့ဆူလိုက်ကောက်ဝဲသေးထိုးတော့လောက်တာပါပြင်များတဲ့ညွန့်နယ်တွေကိုပူဇော်ပေးပြီးတော့လောက်တာပါနော
်ဟုတ်ကဲ့ဆရာကြီးဘာကြောင့်မလို့ဒီအခုလိုမျိုးဒီကာယောဂအတွင်းပေါ့နော်ဖြစ်လာတာလဲဆရာကြီ
းဒီဝက်သက်ကဘာဖြစ်လဲဆိုညွန့်သားကောက်ဝဲသေးထိုးစီစဉ်ရသူက6လနဲ့တစ်နှစ်ခွဲမှထိုးပေးတယ်ပေါ့နော်ဒါပေမဲ့အဲ့လိုထိုးတဲ့အခါမှာဒီအန်းချုံမှုက90ရာရင်းနှုန်း95ရာရင်းနှုန်းရှိမှဒီလုံးစိတ်ချရတော့ဘာလို့ဆိုလို့ရှိရင်ဒီကာဝယ်မှုမရှိတဲ့ဆေးရည်နှလုံးကြံနေကြလို့ရှိရင်နောက်နှစ်နှစ်သုံးနှစ်တစ်ချိန်မှာဒီဝက်သက်ကဒီလိုပဲဆူလိုက်ကာယောဂအတွင်းဖြစ်ပွားလို့ရှိပါတယ်။ဒါကတော့လွန်ခဲ့တဲ့နှစ်နှစ်သုံးနှစ်မှာလည်းဒီလိုပဲဖြစ်ပွားတယ်။အဲဒါကြောင့်မလို့ဒီဝက်သက်ကနောက်ပိုင်းဆို2012မှာတစ်ချိန် 2015 ခုနှစ်မှာတစ်ချိန် 9-15 နှစ်ကလေးတွေကိုဆူလိုက်ဝက်သက်ထိုးတာပေါ့နော်။အဲဒါအကုန်လုံးလုပ်ရပါတယ်။ဒီနှစ်မှာလည်းဒီကတော့2018တရားလုပ်ဖို့ပဲဒါတော့လည်းဒီပြင်ဂျပန်ဥတော်ကဝယ်လေးထိုးတာနဲ့ကြားချက်လက်တွေနဲ့ကျွန်တော်ကကို2019အောက်တိုဘာမှာစုလိုက်ပေါ့နော်တနင်္ဂနွေလို့6လနဲ့15နှစ်အထိထိုးဖို့ကလောက်ထားပြီးသားဖြစ်ပါတယ်။ဒါပေမဲ့အဲ့ဒါမတိုင်ခင်ကဝတ်သက်ဖြစ်ပေါင်းမှုများလာတော့အများတဲ့နေရာတွေပေါ့နော်။အများဆုံးကလည်းဒီကလေးပမာတစ်ပြည်လုံးမှာဆိုရန်ကုန်ကအများဆုံးပဲ။အဲရန်ကုန်မှာဒီတချို့မြို့နယ်တွေပေါ့မှာတကုံတောင်တို့အဲဒီစကုံစိတ်ကျမ်းတို့မင်္ဂလာတို့ချွေပြည်သားလိုင်းသားဆရာဖြစ်များတဲ့ညနေခွန်းမြို့မှာခုချိန်မှာတော့ဒီကာယောဂအတွင်းဖြစ်ပေါ်တဲ့အခါမှာသုံးပြန်ကဝယ်စီထိုးခြင်းပေါ့ဒါကိုအရင်အော်တိုဘာမှာလုံးမဲ့ဆာဆော့ပြီးလုပ်တဲ့သဘောပါ
ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလိုဒီရန်ကုန်တိုင်းကဒီမြို့တွေမှာဒီကာကွယ်ဆေးဘောနော်ဘယ်လောက်ချိန်အထိအခုတစ်ခါမှထိုးပေးမှာလဲဆရာကြီး
ခုတော့ဒီရန်ကုန်တိုင်းကဖြစ်များတဲ့အဲ့ဒီခွန်းမြို့နယ်မှာကျွန်တော်တို့ကဒီစုလိုက်9လနဲ့15နှစ်အထိတို့ဒီမြို့နယ်မှာရှိတဲ့အကုန်လုံးလာထိုးဖို့လုံးမဲ့တဲ့တနည်းလေးလာမှစပါပြီဒီနှစ်ပတ်လောက်ဒါမဲ့ပတ်တန်တီဆက်ထိုးမယ်ပေါ့ဒါပေ အမေဒီပြင်ဒီဝက်တက်ကဝယ်စည်းပါညာအကုန်လုံးကဒီမြို့သားကဝယ်စည်းတို့စီမံချက်ကတော့သူ့တိုင်းသွားနေရပါလေအများအားဒီမြို့နယ်ဆရာမတွေလည်းအိမ်နိုင်ရာလိုက်ထိုးတယ်နေတော့နောက်ကျေးလက်ကျမကြီးဌာနတွေမှာမြို့နယ်ကျမကြီးဌာနတွေမှာထိုးတယ်မြို့ကြီးတွေမှာရှိတဲ့ကရင်တရားအထက်ဆေးဝန်ကြီးမှာထိုးပြီးတယ်သူ့ရက်လိုက်ဒီပုံမှန်ထိုးနေတဲ့အစီအစဉ်ကဆက်သွားနေမှာဒါအပေါ်ဆောင်ဆူလိုက်ထိုးပေးတာပ
ါဟုတ်ကဲ့အရင်ထိုးထားပြီးတဲ့သူတွေရောထိုးရမှာလားဆက်
ဟုတ်ကဲ့ထိုးပါမယ်ရင်ဝက်တက်ကဒီလိုတဘာဝအပြင်ဝက်တက်ပေါင်းရင်တော့တစ်လုံးတစ်ခါမှပြန်မဖြစ်တော့တစ်လုံးခဏရှိသွားကာဝယ်လေးထိုးတဲ့အခါကျရင်တော့ကာဝယ်လေးကိုးလာမှတစ်ခါပဲထိုးရင်85ရက်လုံးမဲ့အောင်မြင်တယ်ဒီနေ့ခွဲပါမှထိုးပါမယ်ကိုးလာတော့ဒီနေ့ခွဲလောက်ထိုးရင်တော့98ရက်လုံးတော့အောင်မြင်တယ်ဒီကလေးကဝက်တက်မကူနိုင်ဒါပေမဲ့အသက်ကြီးလာတာနဲ့များဒီကိုကန်းကကျသွားတယ်အကြောင်းလို့မှ15နှစ်နဲ့အဲ့လိုမျိုးလို့မှဝက်သက်ဖြစ်တာရှိရဲ့အဲ့တော့ကျွန်တော်ကကာကွယ်ဆေးအနေနဲ့သဘောတရားပဲလို့ဆိုတတ်ထိုးလို့လည်းပါမရောအနေနဲ့ဖြစ်ပို့ပြီးတော့ကာကွယ်နိုင်မှုစွာကိုမြင့်တင်ပြီးရောက်တာပဲလေအဲ့ကြောင့်မလို့ကျွန်တော်ကဆူလိုက်ပြင်လိုက်ထိုးတဲ့နေရာမှာတော့ရင်ထိုးဘူးတာမတိုးဘူးတာစဉ်းစားမနေဘူးအကုန်လုံးဘာလို့မဆိုလာထိုးလိုက်နော
်ဟုတ်ကဲ့ဆရာကြီးဒီအချိန်မီကုသမှုခံယူဖို့ဆိုရင်ဆရာကြီးဒီယောဂဖြစ်ဖြစ်ချင်းသိဖို့လိုတာပေါ့နော်ဘယ်လိုလက္ခဏာတွေကိုအဓိကထားပြီးတော့စောင့်ကြည့်ဖို့လိုမလဲဆရာကြီး
ဒီဝက်တက်ကဖြစ်ပြတယ်ဆရာတော်တို့ကြည်ပါတော့ပြတော့သူကချောင်းဆိုးတဲ့နာစီတဲ့မျက်လုံးတွေမျက်ရည်တွေထွက်တယ်မျက်လုံးတွေလည်းနီးတယ်အပူချိန်တော်တော်လေးကြည်ပါကြည်ပြီးတဲ့နောက်မှာမှလင်းရက်ငါးရက်လောက်ကြာလို့ရှိရင်ဒီနဖူးဆန်စားဆာပြီးတော့အနီဘိတ်တွေထွက်တယ်ပေါ့နော်အဲဒီအနီဘိတ်တွေထွက်တာကနဖူးဆန်စားထွက်တဲ့မျက်နှာတော့ဒီကိုယ်လေးပေါ့နော်အလုံးချက်တော့ခြေောက်ထိရောက်ဖို့တက်ကနှစ်ရက်လောက်ချိန်ပဲပေါ့ဒီကြားမှာတော့အရန်ပြားတယ်အဲ့ဒါပြီးတော့အဖျားကျသွားတယ်သူကဗိုင်းရပ်စ်ပိုးကြောင့်ဆိုတော့လေအဖျားကျသွားပြီးတော့ကလေးကပြန်ပြီးတော့လန်းလာတယ်ပေါ့နော်ဒါပေမဲ့အိမ်မှာနောက်ဆက်တွဲယောဂါတွေဝင်နေတယ်ပေါ့အဲ့ဒါဝက်သက်ကြောင့်ဆိုးရိမ်ဖြစ်နိုင်တယ်ဝက်သက်ဝင်ဖြစ်နိုင်တယ်နောက်ပြီးကြလို့ရှိရင်အဟာရချို့တဲ့တာတို့ဆက်ချပါပါဆိုရင်တော့အုံနောက်ရောက်တာတွေဖြစ်တတ်တယ်ပေါ့အဲ့လိုဖြစ်တော့ဒါပိုးဆိုးသွားပြီးတော့တဲ့အနေနဲ့ရှိနိုင်တာပေါ့ဒါပေမဲ့ဥယျာဉ်နည်းလုံးနည်းနှစ်ပေါင်း30 40တောင်ကတော့ဝက်သက်ဆိုရင်ခင်မီရှင်းနေကုလို့မရဘူးကုရင်ဝတ်တဲ့ငုတ်သွားပြီးဒုက္ခရောက်တတ်တယ်ဆရတဲ့ယူဆမှားတွေရှိတယ်။အဲဒီကြောင့်ခင်မီကုထုံးတွေပေါ့နော်ဆရာဆေးုံဆေးကနေမပြဘူးမကုသတဲ့တဲ့ဒီဆုံးမှုတွေရှိပါလား။ဟိုချိန်ဒီလည်းအဲ့လိုမပြရင်တော့ဒီဆုံးမှုရှိနိုင်တယ်။ဘယ်မလို့ရှင်တော့ဒီဆေးုံဆေးကနေမှာစနစ်တကျပြတ်သားတယ်။ကျွန်တော်တို့ကတော့ဒီဝတ်သက်ဖြစ်နေတဲ့အချိန်ပေါ့နော်ဖျားနေတဲ့အချိန်တော့ဖျားချောင်းလုံးမယ်ချောင်းဆိုးတက်တာအောင်လုံးမယ်ဒါစီတက်တာအောင်လုံးမယ်ပေါ့။နောက်ပြီးကြတော့တကယ်လိုအပ်လို့ရှင်လည်းပရိစီဝါဆေးတွေပေးမယ်ဝင်ပြဝင်ချောဖြစ်လဲတစားရတိုင်းမဲ့လူဝင်ကြောသေးသွင်းမယ်ပေါ့အဲ့လိုမျိုးစနေချကုသမှုခံလို့ရှိရင်တော့ဝတ်သက်ကြောင့်တိကျတာတော်တော်လေးနည်းပါပဲဒါပေမဲ့ဘာဖြစ်လဲဆိုဝတ်သက်ဖြစ်လိုက်လို့ရှိရင်တဘာဝဝတ်သက်ဖြစ်ရင်တော်တော်လေးပြန်မနိုင်ကလေးရအဲ့တော့ကိုယ်လေးချိန်ပိုင်းကြာသွားနိုင်တယ်အဲ့နောက်ပိုင်းမှာလည်းဒီနှစ်လတန်နေသုံးလတန်နေပို့ပြီးတော့ဒီကိုယ်ကနည်းနည်းကြာနေတဲ့အဆင်မျိုးရောက်သွားတယ်ပေါ့နော်အဲ့ဒါကြောင့်မို့တဘာဝတိုင်းဖြစ်တာတော့မကောင်းဘူးပေါ့နော်ပို့ပြီးတော့ခံစားရတယ်ကာဝယ်သေးထူးတာတော့ကောင်းဆုံးပါပဲကိုချိန်မှာမတိုးပြတ်သေးလို့ရှင်လေ။ဥမာစူးလိုက်ပြုံးလိုက်ထိုးတဲ့မြို့နယ်ပေါ့လေ။ကိုရဲ့နေရကမ္ဘာ့ဌာနတွေမှာတွားရောက်ပြီးတော့အများဆုံးထိုးကောင်းပါလေ
။ဟုတ်ကဲ့ဆရာ။အဲ့တော့ဒီကာကွယ်ဖို့အနေထားဆိုရင်တော့ဒါကာကွယ်ဆေးကအကောင်းဆုံးလို့ပြောမှာပါဆရာနော်
။ကာကွယ်ဆေးကအကောင်းဆုံးလို့ပြောရင်ဒါလို့ဆိုဝက်သက်ကဒီဆက်စံကြောင်းဝါနေကိုဆက်တဲ့ယောဂါပေါ့နော်။ဘာနာစီးတဲ့ကြောင်းဆိုးတဲ့ဓာတ်နဲ့ကုတာပေါ့။အဲ့တော့တယောက်တယောက်မကူးဆက်အောင်ကာကွယ်ဖို့တော်တော်လေးခဲရင်တော့ပေါ့နော်။အဲ့ဒီကလေးရင်းကြောင်းတို့ကြောင်းတို့ဆိုလဲပို့တော့ကုဆက်နိုင်တယ်ပေါ့အဲ့တော့ကြောင်းဆိုလို့ရှိရင်အုပ်ဆိုးမယ်လို့နှာခေါင်းကိုသုံးမယ်လို့ဒါတွေကတော့သုံးဝင်တာပါလေသုံးဝင်စလောက်သုံးဝင်ပါဒါပေမဲ့အကောင်းဆုံးကာကွယ်နည်းကတော့ကာဝယ်ပေးပါမယ်ကာဝယ်သေးကိုကုလာမှတစ်ချိန်ထိုးမယ်တစ်နှစ်ခွဲမှတစ်ချိန်ထိုးမယ်ပေါ့နော်ဒီပြင်ပမှရှိတဲ့ MMR ဆိုတဲ့ဟိုကောကူဝယ်ထိုးရအောင်ဆိုတော့တစ်နှစ်မှတစ်ချိန်သုံးနှစ်သုံးပုံလေးနှစ်မှတစ်ချိန်အဲ့လိုထိုးလိုက်တယ်အဲ့လိုထိုးထားလို့ရှိရင်တော့တော်တော်ကြီးကာဝယ်ရပါ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်တဲ့ကျမ်းမာရေးအစီအစဉ်ပြီးဥအောင်ခင်ရဲ့မြမာရေးသုံးသက်ချက်ကိုနားဆင်ရပါမယ်။မြမာအစိုးရအဆက်ဆက်ရဲ့အသုံးစရိတ်မှာနှစ်စဉ်နှစ်တိုင်းလုပ်ငန်းပြနေပေမဲ့နိုင်ငံပိုင်လုပ်ငန်းတွေဖြစ်တဲ့ရေနံဓာတ်ငွေနဲ့ကြောင်းမြေရေဒနာလုပ်ငန်းရဲ့အခြားစီးရင်ခေါ်ကိုပိုင်ရံမုံငွေကတော့အသုံးစရိတ်လုံငွေပမာဏထက်၃ဆလောက်ပိုများနေတာကိုဥအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြပေးထားပါတယ်ရှင်။
မအစိုးရရဲ့ဗန်နံငွေမှာနိုင်ငံပိုင်လုပ်ငန်းကရတဲ့ငွေကတဝက်လောက်ပါဝင်ပါလေစီးပွားရေးကဏ္ဍအများအပြားမှာနိုင်ငံပိုင်လုပ်ငန်းရှိနေပြီးလုပ်ပိုင်ခွင့်တွေများပြားတာမှုတိုင်းပြည်စီးပွားရေးမှာအလွန်အရေးကြီးပါတယ်ဒါပေမဲ့နိုင်ငံပိုင်လုပ်ငန်းအများအပြားရဲ့လုပ်ပိုင်ခွင့်တွေယူရချက်ဟာရှင်းလင်းပြတ်သားမှုမရှိဘဲလုပ်ပုံကင်ပုံဟာလည်းနိုင်ငံတကာမှာသုံးနေတဲ့စံနှုန်းတွေနှိပ်ကျနေတယ်လို့ဆိုပါတယ် Natural Resource Governance Institute နဲ့ Renaissance Institute ကပညာရှင်တွေဖြစ်တဲ့ Andrew Bauer, Akahin Kinsoti, Matthew Hamilton နဲ့ Paul Shortell တို့ရေးသားပြုစုပြီးမကြာမီကထုတ်ပြန်တဲ့နိုင်ငံပိုင်လုပ်ငန်းများပြုပြင်ပြောင်းလဲရေးစာရမ်းမှာဖော်ပြထားတာပါပဲနိုင်ငံပိုင်လုပ်ငန်းကို Corporation သို့မဟုတ်ပုဂ္ဂလိကပိုင်လုပ်ဖို့စီအစိုးရက1990ပြည့်လွန်နှစ်တွေမှာရွေးခဲ့ပြီးလွတ်လပ်စွာလုပ်ပိုင်ခွင့်ပေးခဲ့ပါတယ်အရှုံးပေါ်တဲ့နိုင်ငံပိုင်လုပ်ငန်းအများအပြားကိုပုဂ္ဂလိကပိုင်လုပ်လိုက်တဲ့အတွက်အစိုးရအတွက်ဗန္ဒာရေးဝင်တုပ်ဝင်ပို့ရော့ချသွားပါတယ်။အများရတာရှိသလိုအရှုံးပေါ်တာလည်းရှိပါသေး။ကုန်ကျစရိတ်များပြီးကောင်းစွာမလဲပတ်နိုင်လို့ထုတ်လုပ်မှုနဲ့ဝင်ငွေတိုးတက်မှုဘက်မှအားနည်းနေတာလည်းရှိပါသေး
။ဥပမာမြမရေနံတဲ့သဘာဝဓာတ်ငွေ့လုပ်ငန်းဟာအကျိုးတူကမ်းလွန်လုပ်ကွက်တွေကို15ရာခိုင်နှုန်းကနေ20ရာခိုင်နှုန်းအထိသာပိုင်ဆိုင်ပါတယ်။ဒါပေမဲ့နှစ်စဉ်ရောင်းချနေတဲ့ဓာတ်ငွေ့အားလုံးအတွက်အခွန်အကောက်တွေပေးဆောင်နေရလို့မြမရေနံနဲ့ဓာတ်ငွေ့လုပ်ငန်းရဲ့ကုန်ကျစရိတ်ဟာပေးသင့်ပေးတိုက်တာတဲ့ပုံများနေပါတယ်။အကျိုးတူလုပ်ကိုင်နေတဲ့နိုင်ငံခြားကုမ္ပဏီတွေအတွက်ပါမြမကအခွန်ဆောင်နေတဲ့သဘောပါပဲ။ဓာတ်ငွေ့ပိုင်လိုင်းအစုဆက်လုပ်ငန်းမှာလည်းဒီပုံစံအတိုင်းပါပဲ။2012မတိုင်မီကနိုင်ငံပိုင်လုပ်ငန်းတွေဟာသူတို့ရတဲ့အမြတ်ငွေအားလုံးစီမံကိန်းနဲ့ဗဏ္ဍာရေးဌာနကိုပေးသွင်းရမှာဖြစ်ပေမဲ့အပြည့်အဝပေးသွင်းတာမျိုးမရှိခဲ့ဘူးလို့ဆိုပါရယ်နိုင်ငံပိုင်လုပ်ငန်းကများများရပြီးနည်းနည်းပေးတာကိုစေအစိုးရခေတ်ကလက်ခံတဲ့သဘောဖြစ်ပါတယ
်စေအစိုးရခေတ်ကကြီးကြပ်မှုအားနေတာကြောင့်နိုင်ငံပိုင်လုပ်ငန်းပေးသွင်းတဲ့အခွန်ငွေဟာအလွန်နည်းနေတယ်လို့ဆိုပါတယ်ဦးသိန်းစိန်အစိုးရလက်ထက်ပြုပြင်ရေးလုပ်ပြီးမိမိဘာသာရည်တည်ရေးကိုရည်ရွယ်တော့ပြသနာဖြစ်လာပါတယ်နိုင်ငံပိုင်လုပ်ငန်းတွေဟာသူတို့ရဲ့အမြတ်ငွေ55ရာခိုင်နှုန်းကိုသာအစိုးရဗန္ဒာငွေစည်းရင်းနဲ့ထည့်ပြီး55ရာခိုင်နှုန်းကိုအခြားစည်းရင်းများအားသားအကောင့်သို့မဟုတ်ကိုယ်ပိုင်ရန်ပုံငွေအနေနဲ့တင်စီထားပြီးလိုသလိုထုတ်ယူသုံးစွဲကြပါတယ်။2019ဇန်နဝါရီလအထိအခြားစည်းရင်းခေါ်ကိုယ်ပိုင်ရန်ပုံငွေမှာကျပ်ငွေဘီလီယံပေါင်း12,000ရှိနေပါတယ်။အဲ့ဒီနေ့ကဗန္ဒာရေးလုံငွေပြတ်မှုဟာကျပ်ငွေဘီလီယံ4,000သာရှိတာမို့အခြားစည်းရင်းခေါ်ကိုယ်ပိုင်ရန်ပုံငွေဟာအစိုးရအသုံးစရိတ်လုံငွေတဲ့သုံးစပုံများနေတာတွေ့ရပါတယ
်။အမြတ်ငွေအများဆုံးသိမ်းဆည်းထားတဲ့နိုင်ငံပိုင်လုပ်ငန်းကတော့မြမရေနံနဲ့ဓာတ်ငွေလုပ်ငန်းနဲ့မြမကြောင်မြင့်ရတနာလုပ်ငန်းတွေပဲဖြစ်ပါတယ်။ရေနံနဲ့ဓာတ်ငွေလုပ်ငန်းမှာရှိတဲ့အမြတ်ငွေပမာဏဟာ9နှစ်စာအသုံးစရိတ်ညီမျှပြီးကြောင်မြင့်ရတနာရောင်းဝယ်ရေးနဲ့သိမ်းဆည်းငွေပမာဏဟာ182နှစ်စာအသုံးစရိတ်နဲ့ညီမျှတယ်လို့ဆိုပါတယ်။မြမရေနံနဲ့ဓာတ်ငွေ့လုပ်ငန်းဟာအမြတ်ငွေ90ရာခိုင်နှုန်းကိုသိမ်းဆည်းထားတာမို့ကမ္ဘာမှာအများဆုံးဖြစ်ပါတယ်။မလေးရှားနိုင်ငံပိုင်လုပ်ငန်းဟာ20ရာခိုင်နှုန်း၊ထိုင်းမှာ10ရာခိုင်နှုန်း၊ဗီယက်နမ်မှာ18ရာခိုင်နှုန်း၊အင်ဒိုနီးရှားမှာ9ရာခိုင်နှုန်းသိမ်းဆည်းထားကြပါတယ်။ဒါကြောင့်အမြတ်ငွေသိမ်းဆည်းမှုနဲ့သုံးစွဲမှုဆိုင်ရာမူဝါဒချမှတ်ပြီးပြည်သူတွေသိရှိနိုင်အောင်အွန်လိုင်းကနေထုတ်ပြန်ကြေညာဖို့အကြံပေးထားပါတယ်။
ရင်းနှံဓာတ်ငွေ့နဲ့ကြောင်မြင့်လုပ်ငန်းကသိမ်းဆည်းထားတဲ့ကိုပိုင်ရန်ပုံငွေကိုအကျိုးရှိအောင်ခွဲဝေမယ်ဆိုရင်ကျပ်ငွေ3ထရီလီယံနီးပါးသို့မဟုတ်ကျပ်ငွေတန်ပေါင်း3သန်းနီးပါးထွက်လာနိုင်မယ်လို့ကမှန်းတာပါတယ်။ဒါလို့ခွဲဝေသုံးစားလိုက်ပြီးမယ်ရင်းနှံဓာတ်ငွေ့နဲ့ကြောင်မြင့်လုပ်ငန်းတွေဟာပုံမှန်လဲပတ်နိုင်မှာဖြစ်ပြီးတင့်တော်တဲ့ကုန်ကျစရိတ်ကိုလည်းဆက်လက်သုံးစွဲနိုင်မယ်လို့ဆိုပါတယ်။ဒါပေမဲ့အမြတ်ငွေသိမ်းဆည်းပုံနဲ့ပတ်သက်တဲ့စင်းမြင့်ဥပဒေပြောင်းလဲလိုက်ုံနဲ့နိုင်ငံပိုင်လုပ်ငန်းတွေဟာပိုပြီးလုပ်ရည်ကိုင်ရည်ရှိလာမှာမဟုတ်ဘူးလို့ဆိုပါတယ်။ဒါကြောင့်မို့ဥပဒေနဲ့ဤဥပဒေတွေပုံမူကောင်းမွန်လောက်ပြင်ဆင်ရွေးဆဲတဲ့အပြင်ရွေကျက်အကောင့်ထဲပုံမူနဲ့သွားဆောင်နိုင်မှုမှာလည်းရှင်းလင်းစွာဖော်ပြရပါလိမ့်မယ်။လုပ်ငန်းရွေကျက်နဲ့သွားဆောင်ရည်တတ်မှတ်ချက်မရှင်းလင်းတဲ့အတွက်အစိုးရကစောင့်ကြည့်ဖို့ခက်နေပါတယ်။တာဝန်ဝန်တရားကိုရှင်းလင်းစွာဥပဒေပြဋ္ဌာန်းထားတာမရှိတဲ့အတွက်လုပ်ငန်းထိန်းချုပ်တဲ့နေရာမှာအားနည်းနေရပါတယ်။နိုင်ငံပိုင်လုပ်ငန်းရဲ့ဗန္ဒာရေးအချက်အလက်တွေကိုပြည်သူသိရှိအောင်ချပြဖို့လိုအပ်ကြောင်းနိုင်ငံပိုင်လုပ်ငန်းပြုပြင်ရေးစာရမ်းမှာဖော်ပြထားပါတယ်ခင်ဗျာ။
ဥအောင်ခင်ရဲ့မြမရေးတုံသက်ချက်ကိုနှားဆင်ခဲ့ရတာပါရှင်
စည်းပွားရေးနိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တည်တည်မှာလူမျိုးမျိုးတွေရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်အပတ်စဉ်တင်ဆက်ပေးနေတာပါစောင့်မျှော်နားဆင်ပါခင်ဗျာ
VOA မြန်မာပိုင်းရဲ့ကြာတာပရင်းညပိုင်းစီစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုတော့တိုင်းသားဒေသတွေမှာထူးထူးခြားခြားဖြစ်တဲ့သတင်းတွေကိုစူးစီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုအလှည့်ပေးကြအောင်ပါရှင
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ချင်းပြည်နယ်ပလဝကြီးဝါသား၁၁ဦးနဲ့အင်ရှင်ဇနီးမောင်နှံအပါအဝင်၁၃ဦးတို့ကိုမတရားအသိဆက်သွယ်မှုပုံမှန်တွေနဲ့ကြောက်တော်မြို့နယ်တရားရုံးမှာတရားစွဲဆိုထားပါတယ်။ RCSS နဲ့ SSPP တို့ကြားပြစ်ခတ်တိုက်ခိုက်မှုတွေကြောင့်နမ်လန်မြို့နယ်ထဲမှာစစ်ဘေးရှောင်900ခန့်စစ်ဘေးတိမ်းရှောင်နေရတယ်ဆိုတာနဲ့ချင်းပြည်နယ်ဘက်မှာစစ်အင်အားအလုံးကြီးနဲ့တိုးချက်လာလို့တိုက်ပွဲတွေအရှိန်အဟုန်မြင့်လာမှာကိုစိုးရိမ်မကင်းဖြစ်နေရတဲ့အခြေအနေအကြောင်းတွေကိုကြားကြရပါပါရှင
်။ကျမကနန်းဟောင်းပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။စစ်ပေးရှောင်လာတဲ့ချင်းလက်ဝကြေးရွာသား၁၁ဦးနဲ့သူတို့တဲခိုတဲ့အင်ရှင်စနီးမောင်နှံတို့ကိုမတရားအသိဆက်တွယ်မှုပုံမှန်နဲ့ကြောက်တော်မြို့နယ်တရားရုံးမှာဒီလ၁၈ရက်နေ့ကတရားစွဲဆိုလိုက်ပါတယ်။ကြောက်တော်အခြေစိုက်ခလာရ305တိုက်ရင်ကဗိုလ်မှူးအောင်နိုင်ဖြိုးကတရားလိုလုပ်ပြီးမတရားအသိဆက်တွယ်မှုပုံမှန်18/2တွင်နဲ့သူတို့၁၃ဦးကိုအခုလိုအမှုဖွင့်တရားစွဲဆိုခဲ့ပြီးတခြားကြီးဝါသား73ဦးကိုတော့အာမတ်ခံနဲ့ပြန်လွတ်ခဲ့တယ်လို့ကြောက်တော်မြို့ခံတွေကပြောပါရယ်ရခိုင်တပ်မတော် AA နဲ့မြန်မာအစိုးရတပ်တွေအကြားတိုက်ပွဲတွေကြောင့်နေရစွန့်ခွာလာတဲ့ပလဝမြို့နယ်ချင်းလက်ဝကြီးဝါသား24ဦးနဲ့သူတို့တဲခိုနေတဲ့အင်ရှင်ဦးသိန်းစိုးနဲ့ဒေါ်လာလိုက်ရီတို့ကိုကြောက်တော်မြို့မှာဒီလ3ရက်နေ့ကရဲတပ်ဖွဲ့ကဖမ်းဆီးခဲ့တာပါအမှုဖွင့်ခံရသူ73ဦးကိုတော့လုံခြုံရေးအခြေအနေအရလာမယ့်မတ်လ4ရက်နေ့မှာစစ်တွေမြို့နယ်တရားရုံးမှာရုံးထုတ်မှာဖြစ်တယ်လို့ဆိုပါရယ်ရခိုင်ပြည်နယ်ကရသေတောင်ကြောက်တော်မြောက်ဦးအပါဝင်မြို့နယ်တချို့တွင်မှာအေအေတပ်ဖွဲ့ဝင်တွေကရောနှောနေတဲ့ဆိုတဲ့အကြောင်းပြချက်နဲ့ရခိုင်ပြည်နယ်အစိုးရကစစ်ဆေးဖို့ဇန်နဝါရီလအစောပိုင်းကစာထုတ်ပြန်ပြီးတဲ့နောက်ရခိုင်မျိုးသား30ကျော်ခန့်ဖမ်းဆီးစစ်ဆေးခံနေရပါတယ်
ရှမ်းပြည်နယ်မြောက်ပိုင်းတီဘောမြို့နယ်နတ်လန်မြို့နတ်လန်မိုင်းကကြေးသေးနယ်ဆက်မှာရှမ်းတပ်ဖွဲ့နှစ်ဖွဲ့ဖြစ်တဲ့ RCSF နဲ့ SSPP တို့ကြားပြစ်ကတ်တိုက်ခိုက်မှုတွေကြောင့်နတ်လန်မြို့မန်လီအုပ်စုဘုံကြီးကျောင်းမှာစစ်ပေးရှောင်ရွာသား900ခန့်ခိုးလုနေရပါတယ်။ဖေဖော်ဝါရီ20ရက်မနေ့ပိုင်းကနတ်လန်မြို့မန်လီရွာမြောက်ဘက်ချမ်းတောင်ပေါ်ကဘာကန်လွယ်ငင်းကြေးရွာဘက်မှာနှစ်ဖက်သက်တွေပြစ်ကတ်မှုကြောင့်တင်းရှောင်လာခဲ့ကြတာပါ။တိုက်ပွဲမှာပိတ်မိနေတဲ့စစ်ရှောင်တွေကိုနေခင်ပိုင်းထိပရဟိတလူမှုကူညီရေးအသင်းအဖွဲ့တွေကကူညီတည်ထုတ်နေပြီးစစ်ချောင်းတွေအတွက်နေထိုင်စားတော့ဖို့ဖုန်ကြီးချောင်းကြေးလက်သေးတဲ့ခံတွေပြင်လော်လော့ဆယ်မှာတော့နေစည်းမချပရဟိတဒီယာရင်ဂျာပရဟိတဖွဲ့တွေကနေစန္နရိခါတွေကူညီမှုပေးရနေပါတယ်တိုက်ပွဲကြောင့်လက်ရှိအချိန်ထိနေရမပြောင်းနိုင်တဲ့တီဘောမြို့နယ်ထဲကစစ်ဘေးရှောင်တစ်ဆောင်နီးပါးရှိနေပါတယ်
ရှမ်းပြည်မြောက်ပိုင်းပန်လုံ KBC စစ်ဆောင်စခန်းကစစ်ပေးရှောင်တွေဟာနေရပြောင်းခြင်းပြီးမဲ့ဒီနေ့ဒီအချိန်ထိမပြောင်းနိုင်သေးဘူးလို့စခန်းနေစစ်ပေးရှောင်တွေနဲ့စခန်းတန်ဝန်ခံတွေကပြောပါရယ်စစ်ပေးရှောင်တွေအနေနဲ့၎င်းတို့ရဲ့နေရရင်းဒေသမှာတရုတ်ဖက်ချမ်းကကားလမ်းနဲ့ရထားလမ်းဖောက်လုပ်ရေးလုပ်ငန်းစီမံကိန်းတွေရှိနေတယ်ဆိုတဲ့တည်င်းအပြင်မြေလွတ်မြေလိုက်မြေရိုင်းဥပဒေအရသူတို့ရဲ့မြေယာတွေလက်လွတ်ဆုံးရှုံးရမှာကိုစိုးရိမ်နေတဲ့အတွက်နေရကိုပြောင်းခြင်းနေကြတယ်လို့ကတော့ကောင်ကြေးရွာသူဒေါ်ဘောက်ကြံကပြောပါတယ်အဆိုပါစခန်းမှာနမ်ခမ်းမြို့နယ်အတွင်းကကတော့ကောင်ယန်ဟူချန်ကာ
ဒိန်ကာနဲ့မော်ဆွေစတဲ့ကျေးရွာ၅ရွာကစစ်ပေးဆောင်943ယောက်နေထိုင်နေပြီးစခန်းမှနေထိုင်ရတာ၅နှစ်နီးပါးရှိလာပြီဖြစ်လို့စားဝတ်နေရေးအလုတ်ကိုက်အခက်ခဲကျန်းမာရေးပညာရေးတွေမှာအခက်ခဲရှိနေတယ်လို့စခန်းနေစစ်ဆောင်တွေကပြောပါတယ်ပန်းလုံးစစ်ဆောင်စခန်းကစစ်ပေးဆောင်တွေဟာအစိုးရတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်မတော် KIO တို့အကြား2014ခုနှစ်ဧပြီလအတွင်းကဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်နေရက်ကနေစွန့်ခွာထွက်ပြေးလာကြသူတွေဖြစ်ပါတယ်
ပြည်တော်စုမှခွဲမဆွဲရလို့သဖက်သားတိုင်းမြင့်ချင်းဟာပင်လုံးသဘောတူညီချက်တွေနဲ့ဆန့်ကျင်နေပြီးတိုင်းသားလူမျိုးတွေရဲ့လွတ်လပ်တဲ့ဆန္ဒကိုဆန့်ကျင်နေတယ်လို့ရန်ကုန်မြို့မှာကျင်းပခဲ့တဲ့83ထင်းမြောက်ချင်းမျိုးရာနေခန်းနာမှာချင်းမျိုးရာတာဦးစီရန်ရဲ့ဥက္ကဋ္ဌပူးစင်ကျုံးကပြောဆိုခဲ့ပါတယ်2019ခုနှစ်မှာကျင်းပခဲ့တဲ့27ရာစုပင်လုံးဒုတိယအစည်းအဝေးမှာတိုင်းသားလူမျိုးတွေနှစ်ပေါင်းများစွာတောင်းဆိုလာတဲ့ကိုပိုင်ပြတန်းခွင့်နဲ့ပြည်တော်စုမှမြေတီခါမှအခွင့်အရေးမပြုရကိုအလဲလဲပြုတ်လုဖို့တောင်းဆိုလာတဲ့ကြောင့်နိုင်ငံရေးဆွေးနွေးမှုတွေသစ်ဆုတ်လာတယ်လို့ CNN ဥက္ကဋ္ဌကပြောပါရယ်ချင်းမျိုးရာနေကိုကျင်းပရုံတက်တက်နဲ့မလုံလောက်ပဲချင်းလူမျိုးတွေအနေနဲ့ကိုမြေကိုကံကြမ္မာကိုပိုင်သီးခွင့်ပြန်လည်မရမချင်းရှိသမျှအင်အားစိုက်ထုတ်ပြီးကြိုးပမ်းဆောင်ရွက်ကြဖို့ဖေဖော်ဝါရီ20ရက်နေ့ကကြားရောက်တဲ့ချင်းမျိုးရာနေခန်းနာမှာတိုက်တွန်းပြောဆိုထားပါရယ
်လာမယ့်ပညာသင်နှစ်မှာစာတင်ကျောင်းတွေမှာကရင်တိုင်းသားစာပေကိုထိရောက်စွာတင်ကြားပေးနိုင်ဖို့အတွက် KNU လက်အောက်ခံကရင်ပညာရေးဌာန KED နဲ့တိုင်းနယ်ပြည်နယ်အတီးတီးကကရင်စာပေအရေးလှုပ်ဆောင်နေတဲ့အဖွဲ့တွေကအခုလ18ရက်နေ့မှာပထမဦးဆုံးအကြိမ်တွေ့ဆုံညှိနှိုင်းမှုပြုလုပ်ပါတယ်။ကရင်တိုင်းသားတွေဟာမျိုးနွယ်စုခုနှစ်မျိုးရှိပြီးစာပေစကားမတူတဲ့အပြင်လက်ရှိစာတင်ကျောင်းတွေမှာလည်းကရင်စာပေကိုထိရောက်စွာသင်ကြားပေးနိုင်ခြင်းမရှိတဲ့အတွက်ကြုံတွေ့နေတဲ့အခက်အခဲတွေ KED အဖွဲ့နဲ့သူဆွေးနွေးညှိနှိုင်းဖို့အစည်းအဝေးလုပ်တာဖြစ်တယ်လို့ကရင်ရေးရာကော်မတီတွဲဖက်တွင်းရင်မှုနန်းမြင့်တင်ကပြောပါရယ်။ KED ကရင်ပညာရေးဌာနဟာတိရကရင်တင်ယွန်းညွန်းသားနဲ့အထက်တန်းလွန်အဆင့်ထိရှိထားခဲ့ပြီးဖြစ်သလို KNU ထိန်းချုပ်နယ်မြေနဲ့ကရင်ဒုက္ခတဲ့စခန်းတွေမှာ KED တင်ယွန်းညွန်းသားနဲ့တန်းအသုံးပြုနေပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါချင်းပြည်နယ်တောင်ပိုင်းမှာမြမတက်မတော်ကနေစစ်အင်အားအလုံးရင်းနဲ့တိုးချက်လာပြီးတိုက်ပွဲတွေအရှိန်အဟုန်မြင့်လာမှာကိုဒေသခံပြည်သူတွေနဲ့ချင်းနိုင်ငံရေးပါတီတွေကစိုးရိမ်မကင်းဖြစ်နေကြပါတယ်အကြောင်းဆုံးကိုတော့ကိုရောဘတ်ကစူးစီးထားပြီးတော့နိုင်ကွင်းအိမ်ကနေတင်ဆက်ပေးထားပါတယ
်အခုလစောပိုင်းချင်းပြည်နယ်တောင်ပိုင်းမသူပြည်မြို့မှာမြမတက်မတော်တိုက်ရင်ဆိုင်ရင်ဟာစစ်ကားစီးစရာနဲ့ရောက်ရှိလာတာဖြစ်ပါတယ်ဒါကြောင့်ချင်းမြင့်နယ်ပလက်ဝါမြို့နယ်မှာခြေကုပ်ယူထားတဲ့ရခိုင်တပ်မတော်အေအေကိုမြမတပ်မတော်ကသုံးစစ်ဆင်ပြီးတိုက်ပွဲရှိနေတဲ့သချမ်းမြို့နယ်တွေမှာကူးဆက်လာမှကိုစိုးရိမ်တယ်လို့ချင်းဒီမိုကရေစီဖွဲ့ချုပ် CLD ပါတီသွင်းမှုဆလိုက်အောင်လိန်ကပြောပါတယ
်ဒီကကချင်ပြည်နယ်ဘက်ကိုတွားတဲ့လမ်းကြောင်းဖြစ်နေတယ်။အဲဒီလမ်းကြောင်းကနေသူချက်ပေါက်ပြီးတော့မှတင်းချုံတဲ့သဘောမှရှိတယ်။အဲဒီတင်းချုံတဲ့အခါမှာဘာဖြစ်လာမလဲဆိုလို့ရှိရင်ကျွန်တော်တို့ဟိုက်ဖဲကြီးကဒီကလေးဝင်နေတယ်မကွာပဲနဲ့မတူဘူးလို့လည်းမရှိပါအဲဒီဟိုက်ဖဲကြီးကတက်အပ်ကြနိုင်တဲ့အလို့ခံရမှရှိတယ်။ဟိုက်ဖဲကြီးကလည်းတက်အပ်ကြတဲ့ solution ပို့ပြီးတော့ဒီလိုဖြစ်တာတော့ခါရောက်မယ်ပို့ပြီးတော့မှဖက်ခဲလာမှဖြစ်ပါတော့
အခုလက်ရှိအချိန်တွေမှာလည်းဘလဝမြို့နယ်ထဲမှာမြမသမတော်နဲ့ရခိုင်တပ်ဖွဲ့အေအေတို့ကြားတိုက်ပွဲတွေဖြစ်ပွားလျက်ရှိပြီးထောင်နဲ့ချီတဲ့ပြည်သူတွေဘင်္ဂလားဒေ့ရဲ့ဘေးလွတ်ရာကျေးရွာတွေမှာထွက်ပြေးသိမ်းရှောင်နေရဆဲဖြစ်ပါတယ်။မသူပြည်မြို့နယ်ဟာမြန်မာတပ်မတော်စစ်ဗျူဟာတပ်ခလာရ304နဲ့တစ်လေးသူညခြေဆိုင်ရာမြို့ဖြစ်ပြီးပလက်ဝါမြို့နယ်နဲ့နယ်ရမိတ်ချင်းထိစပ်နေတာလည်းဖြစ်ပါတယ်။ချင်းမျိုးရာဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးစိုးဆန်ကတော့
ဟိုလက်နဲ့ကင်တဲ့အေအေဖြစ်ကောင်ဒီတပ်ဖြစ်ကောင်ခံရတာကကျွန်တော်ပြည်သူတွေခံရတာဟုတ်။အေအေစစ်စစ်ဖြစ်နေတဲ့ကျွန်တော်ချင်းပြည်နယ်ကိုစစ်မြင့်တဲ့ပြည်နယ်အနေနဲ့အလို့ဒီကနေ့နဲ့ကျန်တဲ့ကိုနေနဲ့လို့ဖြစ်လာမှာကတော့တော်တော်ဆိုးနေပါတယ်ဒီချိန်မှာရင်းချင်ရဲ့အတွက်လုံမယ်လုံမယ်ပြောပြီးမှအဲ့လိုပန်းပြပြီးမှအလုံးလုံးတဲ့ခေခါမျိုးအစိုးရအနေနဲ့မလုပ်တဲ့ဘူးရင်းချင်ရဲ့ကိုကြည့်တဲ့တဲ့လုံတဲ့တဲ့
ချင်းပြည်နယ်ပလက်ဝါမြို့နယ်ဘက်မှာမြမသမတော်နဲ့အေအေတပ်ဖွဲ့တို့ကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေရင်ချင်းပြည်နယ်ရဲ့စီးပွားရေးကိုထိခတ်လာနိုင်မယ်လို့စလိုင်းအောင်လင်းကပြောပါတယ်လက်ရှိမှာလည်းမသူပြည်မြို့နယ်မှာမြမသမတော်ကညနေ6နာရီနောက်ပိုင်းသမတော်တိုင်ရင်စခန်းရှိဖြတ်သန်းသွားလာခွင့်မပြုကြောင်းနေခင်ပြတိုင်းရင်ရှိဖြတ်တန်းသွားလာတဲ့အခါမှာဓာတ်ပုံရယူခြင်းဖုံးပြောဆိုခြင်းဆိုင်ကရနှက်ခြင်းမပြုလုပ်ရနဲ့မြေသူကမှတနတ်နဲ့တောလဲခြင်းမပြုလုပ်ဘူးတမတော်ကနေဖေဖော်ဝါရီလ6ရက်နေ့ကအမိန့်ထုတ်ပြန်ထားပါတယ်ခင်ဗျာ
ဆက်ပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းကြောက်မဲမြို့နယ်မှာရှမ်းလက်နက်ကင်တပ်ဖွဲ့အချင်းချင်းတိုက်ပွဲဖြစ်ပွားလို့ဒေသခံရာခိုင်နှံန
နေရက်ကနေထွက်ပြေးတိတ်ရှောင်နေရပါတယ်။ရှမ်းအမျိုးသားအကျိုးစီးပွားကိုကာကွယ်ဖို့တည်ထောင်လာတဲ့ရှမ်းတပ်မတော်ကဘာကြောင့်အချင်းချင်းတိုက်ခိုက်နေရပါသလဲ။ဒီစစ်ရေးပဏိပခရဲ့အတွင်းဂျာဝင်ဖြစ်ရှင်ပေးနေတဲ့ရှမ်းပြည်ပူပေါင်းဆောင်ရွက်ရေးကော်မတီ SSGAC နဲ့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ပြောခွင့်ရဆိုင်းလိတ်ကိုနမ်ဟုံကဆက်သွယ်မေးမြန်းရမှာအခုလိုမျိုးစပြီးပြောပါတယ်။
အခုလောကျတော့ကြောင်မဲမြို့နယ်ထဲမှာစိုက်ပွဲတွေတော်တော်ကြီးကိုပြင်းပြင်းထန်ထန်ဖြစ်နေရပေါ့နော်ဒီဘေးချောင်းလေးကိုတိုင်ကလည်းပဲဆောင်းတွင်းကိုအန်တီးနေတဲ့အတက်လူပြီးပြေးနေရတာပေါ့အဲ့တော့အဲ့ဒီအချိန်ကတော့စကားစပူတော်ဆိုးလာတယ်လို့ပြောလို့ရပါတယ်ခင်ဗ
ျဘာကြောင့်ရှမ်းလက်နဲ့ကန်တပ်ဖွဲ့အချင်းချင်းတိုက်ခိုက်နေရပါသလဲရှင
်ဒါပေမဲ့ဒီဥစ္စာကလက်တလုံးနှစ်ဖက်စလုံးရဲ့ရည်တို့အကျိုးစီးပွားအတွက်သူတို့ရဲ့လိုအပ်ချက်ရတိုက်ကြပြီးကြတယ်လို့ပဲဒီတိုင်းလည်းကျွန်တော်နားလည်ထားပါတယ်ခင်ဗ
ျဟုတ်ကဲ့ဒီပဋိပက္ခတွေအကြား SSJAC ရနေကြောင်းစစ်ဆက်ပေးနေတယ်လို့ကြားသိရပါတယ်အဲ့ဒါပဲအချိန်ကြီးရောက်နေပြီလားရှင
်ဒီကအမှုငယ်အောင်ငယ်တဲ့အမှုပပျောက်အောင်ဆိုပြီးဂျူပန်ကရာတစ်နှစ်နေပါလောက်ရှိပါဘူးလည်းပဲဆက်လက်ပြီးဂျူပန်နေတယ်ဖြစ်တယ်ဒီတဲ့အကြီးမားမားထပ်ပြီးမဖြစ်အောင်အချိန်ကြီးပုံပြီးရော့သွားအောင်အမှန်နဖက်တက်များလိုက်နာဖို့ဒီနေ့စီကံမှာနော် code of conduct နောက်တစ်ခုစစ်ပေးဆောင်နေရှိလာလို့ရှိရင်ဘယ်လိုမျိုးဟိုကူညီကယ်ဆယ်မှုတွေလုပ်ဖို့အရတားပြည်သူလူထုမသိခိုက်အောင်ဘယ်လိုမျိုးရှောင်ကျဉ်ဖို့ဆိုတာမျိုးအထိကိုဆွေးနွေးနိုင်အောင်ကျွန်တော်ပြင်ဆင်ထားဆဲဖြစ်ပါတယ်ခင်ဗျာအကြံပေးမှာဆက်လက်ပြီးတော့မှနဖက်စလုံးကိုတွေးဆပြီးတော့မှညှိနှိုင်းသွားဖို့ရှိပါတယ
်တက်မရော်ကလည်းဒီဖေဖော်ဝါရီလ12ရက်နေ့နောက်ဆုံးထားပြီးတော့မှကျူးကျော်ထားတဲ့တက်တင်ဆုတ်ပေးဖို့ဆိုပြီးထုတ်ပြန်ထားတာရှိပါတယ်အဲ့ဒီအပေါ်မှာရောဘယ်လိုမြင်ပါသလဲရှင
်အမရာဇတန်ပေးတာပဲကြသူတို့ရဲ့သတ်မှတ်ချက်အမှတ်960အဲ့ဒါဒီမလိုက်နာလို့ရှိရင်တက်မရော်နေနဲ့တီတီရဲ့အရေးယူသွားမယ်ဆိုတာသဘောအချင်းလိုက်ပြီးတိုက်မလားလို့တော့သိရရှိပါတယ်
တိုင်းနာချင်းချင်းလဲတိုက်နေတယ်တက်မရော်ဘက်ကလည်းရှမ်းပြည်မှာစီးရီထပ်ပြင်ဖို့အလားလာရှိလာနေတော့ဒီကိစ္စပဲလို့ဖြေရှင်းသင့်ပါသလဲရှင်
အရေးစိရင်အမြင့်ကြီးဆိုတယ်လို့ဒါဓာတ်လူညီညာရေးနဲ့ကိုပိုင်အုပ်ချုပ်ခွင့်ဆိုတဲ့အနေထားတစ်ခုကိုကျွန်တော်ပြည်ပြပေါ်ကမပေါ်ဆောင်နိုင်လို့လက်နက်ကိုင်တိုင်းသားတွေထားပြီးတော့မှတော်ဆန့်ဆွကြကြတာဖြစ်တယ်။အဲ့ဒီတိုင်းသားတွေအကုန်လုံးဟာပြည်တော်စုတွေကနေဖက်ထွက်ပါမယ်လို့တစ်ဖွဲ့မှပြောတာကျွန်တော်မကြားမိဘူး။သူတို့ဖြစ်ချင်တာကသူတို့ရဲ့မူလရှိရင်းဆွဲအခွင့်ရေးကိုပိုင်ပြဋ္ဌာန်းခွင့်အပြည့်အဝရှိရတယ်။ကိုပိုင်အုပ်ချုပ်ခွင့်အပြည့်အဝရှိမယ်။ကိုကျမောင်ကိုလွတ်လွတ်လပ်လပ်ဖန်တီးပိုင်ခွင့်ရှိတယ်ကိုစားပြင်ရင်ကျင်းမှုအမျိုးသားရေးကိစ္စကိုလွတ်လပ်ဆိုဖန်တီးပိုင်ခွင့်ရှိတယ်ဆိုလို့ရှိရင်ဒီနိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့ဖြေရှင်းနိုင်မယ်ဆိုလို့ရှိရင်လက်နက်ကိုင်ပဋိပက္ခဆိုတာပေါ်ပြအကြောင်းကိုမရှိပါဘူးခင်ဗျာ
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြားရမှာပါရှင်
ချင်းလဝကြေးဝါသား12ဦးနဲ့အင်ရှင်ဇနီးမောင်နှံ2ဦးတို့ကိုမတရားအသင်ဆက်တွယ်မှုပုံမှန်တွင်နဲ့တတ်မတော်အရာရှိ2ဦးကကြောက်တော်မြို့နယ်တရားရုံးမှာတရားစွဲဆိုလိုက်ပါတယ်။ရှမ်းပြည်မြောက်ပိုင်းမှာ RCSS နဲ့ SSPP တို့အကြားပြစ်ခတ်တိုက်ခိုက်မှုတွေကြောင့်နမ်လန်မြို့မန်လီအုပ်စုဘုံကြီးကျောင်းမှာစစ်ဘေးရှောင်ရွာသား900ခန့်တိမ်းရှောင်နေရပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။တရင်သတင်းလွှာပြီးအခုအစီအစဉ်တွေအဆုံးသတ်ခင်မှာသတင်းချင်းချုပ်ကိုကိုအောင်လင်ဦးကပြောပြပေးပါရှင
်။အမေရိကန်တောင်ပိုင်းနယ်စပ်မှာနိုင်ငံတော်အရေးပေါ်အခြေအနေဖြစ်သမ္မတဒေါ်နယ်ထရန့်ကကြေညာထားတာကိုစိန်ခေါ်မဲ့ဆုံးဖြတ်ချက်ကိုတင်သွင်းဖို့အောက်လွှတ်တော်မှာလူများစုဖြစ်တဲ့ဒီမိုကရက်ကိုယ်စားလှယ်ပြင်ဆင်နေပါတယ်။ဆုံးဖြတ်ချက်ကိုတော့မနေ့ပံတောက်ကြနေ့လွှတ်တော်မှာတင်သွင်းဖို့စီစဉ်ထားပြီးအောက်လွှတ်တော်တစ်ခုလုံးမှာတော့မလတ်လည်ကြရဲ။မဲခွဲဆုံးဖြတ်နိုင်လိမ့်မယ်လို့လည်းမျှော်လင့်ထားပါတယ်။စီးရဲနိုင်ငံမှာစစ်သွေးကြွတွေထိန်းချုပ်ထားစေလက်ကျန်နေရာတွေပေါ်ထိုးစစ်ဆင်ဖို့အသင့်ပြင်နေတဲ့အမေရိကန်ထောက်ခံသူစီးရဲတပ်ဖွဲ့တွေကသူတို့ဖမ်းဆီးထားတဲ့ IS တပ်ခိုက်ရေးသမားတွေကိုအီရတ်အာဏာပိုင်တွေလက်ထက်လွှဲပြောင်းပေးလိုက်ပါတယ်။လွှဲပြောင်းပေးတဲ့အထက်မှာတော့ IS အဖွဲ့ဝင်အီရတ်150ကျော်ပါဝင်နေကြောင်းလည်းအီရတ်လုံခြုံရေးတာဝန်ရှိသူတယောက်က AP သတင်းဌာနကိုပြောကြားခဲ့တာပါ။အမေရိကန်နိုင်ငံထဲမှာချမ်းဖက်ဝါရာဇွဲနဲ့လူမျိုးများသိချင်အောင်တိုက်ခိုက်ဖို့ရည်ရွယ်ပြီးလက်နက်တွေအမျိုးများစုဆောင်းခဲ့တယ်လို့အစိုးရရှိနေတွေကဆွဆွဲထားတဲ့အမေရိကန်ခန်းချီဆောင်တပ်ဖွဲ့ဝင်တူဒီနေ့ရုံးထုတ်ဖို့ရှိနေပါတယ်။ Washington DC နဲ့မလန်မကန်သူနေထိုင်ရာတိုက်ခန်းတစ်ခုမှာလက်နက်ခဲယံအမျိုးများနဲ့တူမွေးစေဝါးတွေကိုပါရှာဖွေတွေ့ရှိခဲ့ပြီးတဲ့နောက် Christopher Paul Hudson ကိုရဲတပ်ဖွဲ့ကလက်နက်မွေးစေဝါးမှုတွေနဲ့ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲဖမ်းဆီးလိုက်တာပါ။ နိုင်ငံတော်တမင်ငယ်ပုဂ္ဂိုလ်တောင်းဆက်စုကြီးဟာရှေ့သတင်းပတ်တဲ့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကကုလသမဂ္ဂရုံးချုပ်ကညီလာခံတစ်ခုမှာတက်ရောက်စကားပြောဖို့ရှိနေပါတယ်။ခီးစဉ်နဲ့ပတ်သက်လို့မြန်မာဆွေရကတရားဝင်သတင်းထုတ်ပြန်တာမျိုးမရှိပေမဲ့ကုလသမဂ္ဂလက်နက်ဖြစ်သေးညီလာခံမှာတက်ရောက်စကားပြောမှာဖြစ်တဲ့အကြောင်းကုလသမဂ္ဂတာဝန်ရှိသူတို့ကိုကူကပြီးရိုက်တာသတင်းဌာနကဒီကနေ့ပဲဖော်ပြခဲ့တာဖြစ်ပါတယ်
။သတင်းချင်းချုပ်ကိုကိုအောင်လွင်ကပြောပြပေးခဲ့တာဖြစ်ပါတယ်။ဒီညနေစီစဉ်ထုတ်လို့ရမှုကကိုရနိုင်ဖြစ်ပြီးအတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Voice Test ဆောင်ရဲ့ဖြစ်ပါတယ်။နေ့ညပိုင်းစီစဉ်တွေကိုလိုင်းတိုမီတာ1925နဲ့32တို့ကနေထုတ်လွှင့်ပေးခဲ့တာပါ။ VOA ကိုအားပေးနာဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။တောတာရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ။ကျမများသစင်အောင်ပါ။
This program has come to you from the Voice of America, Washington. Welcome.